Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ10ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီနဲ့10:00နာရီအထိ American ပြည်ထောင်စုမြို့တော် Washington DC ကနေ line တို့မီတာ24 25 32နဲ့51တို့ကတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်ကျွန်မအီတန်ဆမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်မဒီညသတင်းတွေကိုနားလောင်တဲ့အထူးချင်ညာပေးသွားမှာဖြစ်ပါတယ်။ဆီးရီးယားစစ်ပွဲရပ်တန့်ဖို့အမေရိကန်နဲ့ရုရှားနိုင်ငံသဘောတူညီမှုတွေရခဲ့ကြပါတယ်။ယူရိုနိုင်ငံကသူ့ရဲ့ဒုတိယမြောက်နျူကလ িয়ার ဓာတ်ပစ္စည်းရုံကိုစတင်တိဆောက်လိုက်ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အားဗြိတိန်နိုင်ငံကိုဒီကနေ့မနက်အစောပိုင်းကထွက်ခွာသွားပြီးတော့ဗြိတိန်မှာတော့ဝန်ကြီးချုပ်သစ်ထရီဇာမီနဲ့တွေ့သောဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရအခြေအနေကို
ဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်ရွန်နဲ့တွေ့တယ်။အင်္ဂါနေ့မှာဝန်ကြီးချုပ်နဲ့တွေ့တယ်။
နိုင်ငံတော်သမ္မတရုံကဦးစောထေကအခုလိုပြောကြားချက်တွေနဲ့တူဆိုရတဲ့လက်ထက်သမိုင်းဝင်21ရာစုပြည်လုံးနီလာခံကငြိမ်းချမ်းအလားအလာကောင်းတဲ့ဖန်တီးပေးနိုင်ခဲ့တဲ့ဆိုတဲ့အကြောင်းတင်ဆက်ထားတဲ့သတင်းတော်မှတ်စုအစီအစဉ်ဖြင့်မြန်မာနိုင်ငံမှာအတန်းပညာမသင်ကြားနိုင်မဲ့တဝန်းတစ်ခါအတွက်အလုပ်လုပ်နေရတဲ့ကလေးငယ်တွေအတွက်ပညာလိုက်တင်ပေးတဲ့ရွေးချယ်စာသင်ခန်းအကြောင်းကိုလည်းမြန်မာတခွင်အစီအစဉ်မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးတော့မှာပါရှင်။
ဆီးရီးယားနိုင်ငံမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေကိုတိုက်နေတာမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့အတွက်ရှုပ်ထွေးပြီးရည်မှန်းချက်ချီလာတဲ့အစည်းအဝေးတစ်ရက်ကိုအမေရိကန်နဲ့ရုရှားနိုင်ငံကစနေနေ့မနက်ကဂျနီဗာမြို့မှာချိန်ညားလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကတနိုင်ငံလုံးတိုင်းတာနဲ့အပြည့်ရထားတာကိုအဖွဲ့အားလုံးအနေနဲ့ပြန်လည်လှုပ်ဆောင်ကြဖို့တောင်းဆိုထားပါတယ်။မွတ်စလင်တွေရဲ့ပွဲတော်စတင်တဲ့စက်တင်ဘာ12ရက်ညနေနေဝင်ချိန်ကစတင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ဆီးရီးယားနဲ့ဒေသတွင်းမှာရှိတဲ့ပြည်သူတွေအတွက်ပို့ပြီးတော့အထိပ္ပယ်ပြေဝတဲ့အပွဲတော်ဖြစ်အောင်လုပ်ဖို့အတွက်သက်ဆိုင်ရာအဖွဲ့တွေအားလုံးပေါင်းပြီးလှုပ်တာတင့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားပါတယ်။အတိုက်ခံတွေရှိတဲ့နေရာတွေနဲ့တခြားသဘောတူထားတဲ့နေရာတွေမှာဆီးရီးယားအစိုးရတပ်တွေအနေနဲ့လေကြောင်းကပြန်တမ်းပြီးထိုးစစ်ဆင်တာတွေမလုပ်ဖို့တားမြစ်ထားတဲ့အချက်တွေကိုအမေရိကန်နဲ့ရုရှားနိုင်ငံကသဘောတူခဲ့တာဖြစ်ပါတယ်။သမအဆက်အစိုးရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကရသသိဆုံးမှုရှေ့ပြောင်းခြေချနေထိုင်မှုနဲ့တိုက်ခိုက်မှုတွေမှာအများဆုံးမကြာခဏဖြစ်တဲ့ချိုးဖောက်မှုတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့တောက်ကြားနေကနျူကလ িয়ার စမ်းသပ်မှုအတွက်အမေရိကန်သမ္မတဘရိတ်အိုဘားမားကပြစ်တင်ရှုံချလိုက်ပြီးတဟာဒေသရင်းလုံခြုံရေးကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်တာလို့ပြောလိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ရန်စတဲ့မတည်ငြိမ်အောင်လှုပ်ဆောင်မှုတွေဟာနျူကလ িয়ার နဲ့တာဝေပြစ်ဒုံးကျည်ထုတ်လုပ်ဖို့မနေမနာစ조사ရင်သူ့ပြည်သူတွေကိုဆင်းရဲတွေနဲ့ဆေးသလိုအထီးကျန်ဖြစ်စေတယ်လို့သမရရဲ့ပြောကြားချက်ကိုသမရအင်ဘီရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောက်ကြနေကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတကပိတ်စည်းဝေးခဲ့ပါတယ်။မြင်အောက်မှာလုတ်သွားတဲ့နျူကလ িয়ার စမ်းသပ်မှုကိုကောင်စီအဖွဲ့ဝင်15နိုင်ငံတို့ကပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်တယ်လို့ကုလသမဂ္ဂပဋိညင်စာတမ်းမှာပြဋ္ဌာန်းချက်အပိုင်41အရတင့်တော်တဲ့အရေးယူမှုတွေလုပ်ဖို့ချက်ချင်းလှုံ့ဆော်သွားမယ်လို့လုံခြုံရေးကောင်စီအဖွဲ့ဥက္ကဋ္ဌနယူးဇီလန်သံအမတ် Garrett Van Boyman ကတရင်ထောက်သိကိုပြောပါရယ်ဒီပြဋ္ဌာန်းချက်မှာတန်းခအရေးယူမှုတွေလုပ်ဖို့ပါပါရယ်လက်ရှိချမှတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်၄ခုကိုအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့အာသွန်ခွန်ဆိုင်လုပ်ကိုင်သွားမှာဖြစ်တယ်လို့ဂျပန်ဘက်ကလည်းပိတ်ဆို့တန်းခမှုအသစ်တွေချမှတ်သွားမယ်လို့ဆိုပါရယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်းရင်းကလည်းမြောက်ကိုရီးယားကိုအခြေအနေတွေသိမ့်ဆိုးမလာခင်သူ့ရဲ့လုပ်ရက်တွေရပ်ဆိုင်မှုပြောကြားခဲ့ပါရယ်
မနေ့ပြန်စက်တင်ဘာ17ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုကိုကျန်းဖတ်သမားတွေတိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကျန်းဖတ်တိုက်ခိုက်မှုကြီးဖြစ်ခဲ့တာ15နှစ်ပြည့်ခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာအမေရိကန်သမိုင်းမှာကန်ဆိုးမှုမောင်းအကြဆုံးကာလတွေထဲကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကစနေနေ့ကပြောကြားတဲ့သူ့ရဲ့အပတ်စဉ်မိန်ခွန်းအတွက်မှာပြောကြားသွားပါတယ်။15နှစ်အတွင်းအများကြီးပြောင်းလဲသွားခဲ့ပေမဲ့ကျွန်တော်တို့အမေရိကန်တွေအဖြစ်နဲ့သတ်မှတ်ထားတဲ့အဓိကစံတန်ဘိုးတွေကတော့ပြောင်းလဲမသွားဘူးလို့သမ္မတဘရက်အိုဘားမားကပြောပါတယ်။ဒါပြင်ကျန်းဖတ်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှအနိုင်ယူသွားနိုင်မှာမဟုတ်ဘူးလို့လည်းသမ္မတဘရက်အိုဘားမားကပြောပါတယ်။နောက်ပြန်တနင်္ဂနွေနေ့မှာကြောက်တဲ့စက်တင်ဘာ17ရက်အထိမ်းအမတ်အောင်မြင်ပွဲအခမ်းအနားမှာတော့သမ္မတဘရက်အိုဘားမားဟာအင်ဂျီရောမှာပဲငြိမ်သက်စွာနဲ့ဂုဏ်ပြုသွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သမ္မတဘရက်အိုဘားမားဟာပန်ဒဂွန်စစ်ထာနာရုံမှာကျင်းပမဲ့အောင်မြင်ဂုဏ်ပြုပွဲအခမ်းအနားမှာမိန့်ခွန်းပြောကြားသွားဖို့ရှိပါတယ်ခင်ဗျာ။
အီရန်နိုင်ငံကဒုတိယမြောက်နျူကလ িয়ার ဓာတ်အပိစက်ရုံကိုစတင်တိဆောက်လိုက်ပြီးဖြစ်ပြီးဒီစက်ရုံကိုတိဆောက်ပြီးစဖို့အတွက်တော့ဆယ်နှစ်လောက်ကြာမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံကဒီစက်ရုံတိဆောက်တာကိုရုရှားနိုင်ငံကအကူအညီပေးခဲ့တာပါ။ဒီစက်ရုံဟာအီရန်နိုင်ငံတောင်ပိုင်းကဘူရှာစစ်ကမ်းမြို့မှာတိဆောက်တာဖြစ်ပါတယ်။အဲဒီနေရာဟာအီရန်နိုင်ငံရဲ့တခြားနျူကလ িয়ার စက်ရုံတစ်ခုတည်ရှိတဲ့နေရာလည်းဖြစ်ပါတယ်။ဒါဟာအီရန်နိုင်ငံရဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကြားသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပြီးချိန်ကစပြီးအီရန်နိုင်ငံကပထမဆုံးတည်ဆောက်တဲ့နျူကလ িয়ার ဓာတ်အပိစက်ရုံလည်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ညင်ညာပေးနေပါတယ်။နိုင်ငံတော်ဒိုင်မင်ဂါပုတ်ကိုနိုင်ငံသားဝင်ကြီးဒေါ်ဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ဒီကနေ့စတင်ထွက်ခွာသွားပါပြီ။ဒီကနေ့ညလန်ဒန်မြို့တော်ကိုရောက်မှာဖြစ်ပြီးတော့ညအေးရနာပါမယ်။တနင်္ဂနွေနေ့မှာတော့ UK နိုင်ငံဆိုင်ရာမြန်မာတန်ယုံမှာဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ချနေတဲ့မြန်မာတန်အမကြီးတွေနဲ့တွေ့ဆုံမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOE ကိုပြောပါတယ်။တင်လာနေမှာ Royal College of Defence Study ဆိုတဲ့ဗြိတိန်စစ်တပ်ကတို့မှာတွားရောက်လေ့လာပါမယ်။ပြီးတဲ့နောက် UK နိုင်ငံသားဝန်ကြီး Boris Johnson တဲ့ King at Company လဲသာစားပွဲကိုတက်ရောက်မှာဖြစ်သလိုဝန်ကြီးချုပ် Hon David Cameron နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဦးစော်ထေးကပြောပါတယ်။အင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံသွားမှာဖြစ်သလိုဗြိတိန်ဆိုရအဖွဲ့တာဝန်ရှိသူတွေနဲ့လည်းအဲ့ဒီတရက်ထဲမှာပဲတွေ့ဆုံဖို့ရှိပါတယ်။အဲ့နောက်မှာတော့ဗြိတိန်ကအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်တယ်လို့ဦးစော်ထေးက VOE ကိုပြောပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံသားခမျိုးအပြင်ဖက်ကစစ်ရုံတစ်ခုမှာမိအကြီးအကျယ်လောင်ကျွမ်းခဲ့တာမှာလူပေါင်း22ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရသွားပါတယ်။စနေနေ့မနက်ပိုင်းကအချက်လေးထက်ရှိတဲ့စစ်ရုံရဲ့ရင်းနှွေးငွေထားတဲ့အခါမှာပောက်ကွဲမှုဖြစ်ပြီးတော့မိစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အများစုကမိလောင်တန်ရရသွားပြီးအပြင်ထန်တန်ရရသွားသူတွေကိုတပ်ခစစ်ရုံကိုပို့ထားတယ်လို့တွန်ကိပြည်နယ်စစ်ရုံကဆရာဝန်တဦးကပြောပါတယ်။ Tampaco Files Limited စစ်ရုံထဲမှာအလုပ်သမားတွေပိတ်မိနေသေးသလားဆိုပြီးတော့ရဲတွေကစိုးရိမ်နေပါတယ်။မိစတင်လောင်ကျွမ်းတဲ့အချိန်စစ်ရုံထဲမှာလူပေါင်း100နီးပါးရှိနေခဲ့တာပါ။ဒီစက်ရုံကနေအာလူကြော်နဲ့တခြားအိမ်သုံးပစ္စည်းတွေကိုထုတ်ပိုးတဲ့ပလတ်စတစ်အိတ်တွေကိုပုံနဲ့ထုတ်လုပ်ပါတယ်။စက်ရုံမြင်းမြင်းထက်မှာဓာတ်ရုပ်ပစ္စည်းတွေတူလောင်ထားတယ်ဆိုပြီးပြောဆိုချက်တွေရှိတယ်လို့ရဲအရာရှိဆာဂျူအစ္စလမ်က AFP သတင်းဌာနကိုပြောပါတယ်။ခုချိန်ထိမင်းငိမ့်တပ်ဖို့ကြိုးစားနေတယ်လို့လည်းဆိုပါတယ်။
တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ Samsung ကုမ္ပဏီကအသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone တွေအသုံးပြုတာကိုရပ်တန့်ဖို့ Samsung ကုမ္ပဏီကစနေနေ့မှာအကြံပြုပြောကြားလိုက်ပါတယ်။ Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေဒါဇင်နဲ့ချီရှိခဲ့ပြီးတဲ့နောက်ကမ္ဘာတော်မှာရောင်းချထားတဲ့အဲ့ဒီ smartphone တွေကိုဆက်မသုံးဘဲကုမ္ပဏီကိုပြန်အပ်ဖို့ပြောကြားလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံတွင်းမှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ site တွေမှာသွားပြီးတော့ယာယီသုံးဖို့အတွက်ဖုန်းတွေနဲ့လဲလှယ်ယူကြဖို့ Samsung ကုမ္ပဏီရဲ့ internet စာမျက်နှာမှာဖော်ပြထားပါတယ်။လာမယ့်စက်တင်ဘာ19ရက်နေ့ကစပြီးတော့တောင်ကိုရီးယားနိုင်ငံမှာအဲ့ဒီ Galaxy Note 7 smartphone တွေကိုဘက်ထရီအသစ်လဲပြတာကို Samsung ကုမ္ပဏီကပြင်ဆင်နေပါတယ်ကျွန်တော်တို့ရဲ့ကုန်ပစ္စည်းကိုတန်ဖိုးထားအသုံးပြုကြတဲ့သူတွေအလုံးကိုထပ်ပြီးတော့ကျွန်တော်တို့အနေနဲ့အယူအသားဆုံးတောင်းပန်ချင်ပါတယ်လို့လည်း Samsung ကုမ္ပဏီကသူတို့ရဲ့ကြေညာချက်မှာပြောထားပါတယ်အမေရိကန်ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာနကတော့လင်းစီးခီးတဲ့အနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစဉ်အတွင်းမှာဖွင့်ပြီးအသုံးပြုတာတွေအသွင်တာတွေမလုပ်ကြဖို့ပြင်တစ်တာတွေထဲမှာမထည့်ကြဖို့လည်းကြာသပတေးနေ့ကသတိပေးထားပါတယ်ခင်ဗျာ
ဆော်ရီအာရေဗျာနိုင်ငံမှာ9ရက်တာကျင်းပတဲ့နေ့စဉ်ဟာဂျ်ပွဲတော်ကိုတစ်ကမ္ဘာလုံးကအစ္စလာမ်ဘာသာဝင်ပေါင်းသက်တမ်းခွဲထက်မနည်းရောက်ရှိလာပါရယ်မက်ကာကိုဖျားဖုတ်ထွက်ဖို့ဆိုရာအစ္စလာမ်ဘာသာဝင်နေလိုက်နာရမယ့်အချက်၅ချက်ထဲကတစ်ခုဖြစ်ပါရယ်သွာလာလှုပ်ရှားနိုင်တဲ့မွတ်စလင်အားလုံးတသက်မှာတခါတော့ဟာဂျ်ဖျားပွဲကိုလာရောက်ဖို့မျှော်မှန်းထားကြတာပါလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတာကြောင့်ဒီနေ့ဟာဂျ်ပွဲတော်ကိုအီရန်နိုင်ငံကသပိတ်မောင်းထားပါရယ်ပြီးခဲ့တဲ့နှစ်မီနာမြို့ပွဲတော်မှာလူအချင်းချင်းနှိမ့်မိပြီးတော့လူ2000ကျော်သေဆုံးခဲ့တဲ့အထက်အီရန်နိုင်ငံသားရာနဲ့ချီပါဝင်ခဲ့ပါရယ်ဒီဖြစ်ရပ်မှာဆော်ဒီကျမ်းမာနဲ့လုံခြုံရေးအရာရှိတွေရဲ့တုံ့ပြန်ဆောင်ရွက်မှုတွေညံ့ဖျင်းနေဆိုပြီးတော့အီရန်ကပြောဆိုခဲ့ပါတယ
်။ Old Trafford မှာစနေနေ့ကကစားခဲ့တဲ့ Manchester Derby ပွဲမှာတော့ Manchester City အသင်းက Manchester United အသင်းကို၂ဂိုးတကူနဲ့အနိုင်ရသွားပါတယ်။ Man City က De Bruyne က15မိနစ်မှာပထမဂိုးသွင်းပြီးတော့ဒုတိယဂိုးကိုတော့ Eheanacho က35မိနစ်မှာသွင်းခဲ့တာပါ။ မန်ယူအတွက်ဂိုဂိုရော့စ်လက်တန်အီဘရာဟင်မိုဗစ်က42မိနစ်မှာပြန်သွင်းခဲ့တာပါဒါပေမဲ့နောက်ပိုင်းမှာထပ်ပြီးတော့ဂိုမသွင်းနိုင်ခဲ့တာကြောင့်မန်စီးတီးအသင်းကနောက်ဆုံးမှာ2ဂိုးတကိုးနဲ့နိုင်ရပြီးတော့မန်ယူအသင်းဟာနီးပြတ်တဲ့မော်ရီညိုလက်ထက်မှာအင်ကွင်းမှာပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်မန်စီးတီးအသင်းကဒီပွဲနိုင်လိုက်တဲ့အတွက်အခုနှစ်ပရီးမီယာလိဂ်ဘောလုံးရာသီမှာ4ပွဲစလုံးနိုင်ပြီးတော့ဆန်နမတ်နဲ့ဇယားထိတ်ကနေဦးဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ beating nangal keys နောက်ဆုံးရအခြေအနေကိုကြည့်ကြအောင်ပါနိုင်ငံတော်အတိုင်းမင်ကန်ပုတ်ကိုနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ beating nangal keys အတွက်မှာ beating ဝန်ကြီးချုပ်အပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်ပါဝင်စစ်ဘက်ရေးရအကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့စနေနေ့မနက်ပိုင်းမှာပဲသူ့ရဲ့ beating nangal keys နဲ့ American ပြည်ထောင်စု keys ကိုစတင်လိုက်ပြီးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးရအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ဆက်ထားတာကိုလည်းဆင်ကြအောင်ပါရှင်
။ဟုတ်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့စက်တင်ဘာလ10ရက်နေ့စနေနေ့မနက်ပိုင်းမှာပဲဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေစတင်ထွက်ခွာသွားပြီးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းပထမဆုံးဗြိတိန်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပါတယ်။သူဗီဒေနိုင်ငံခီးစဉ်အတွင်းဗီဒေဝင်ကြီးချုပ်ပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံတော်တမရယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်။လန်ဒန်ချိန်စနေညမှာတော့ဗီဒေနိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိမှာဖြစ်ပြီးညအိပ်ရနာပါမယ်။တနင်္ဂနွေနေ့မှာတော့ဗီဒေနိုင်ငံဆိုင်ရာမြန်မာတန်ယုံမှာဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာတန်အမတ်ကြီး12ဦးနဲ့တွေ့ဆုံပြီးအစိုးရတည်းရဲ့မူဝါဒရေးရာဆိုင်ရာတွေကိုရှင်းလင်းပြောပြမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရလည်းဖြစ်တဲ့ဦးစော်ထေးကပြောပါတယ
်။ဒီကိုဒီစနေနေ့ရောက်မယ်။သူတို့ကနေတော့သူတဲတဲ့ဟိုတယ်သွားမယ်။ဒီညကဟိုဟိုတယ်မှာပဲတဲမှာပေါ့နော်။နောက်တနင်္ဂနွေနေ့လက်ပြန်ကကျွန်တော်တို့တာယုံသွားမယ်။တာယုံကကျွန်တော်တို့ဥရောပရဲ့အရှေ့လယ်ပိုင်းရဲ့နောက်အာဖရိကမှရှိတဲ့မြန်မာတမန်ကြီးအားလုံးပေါင်း12ယောက်နဲ့အမှတွေ့မယ်ပေါ့နော်။အမှတွေ့ပြီးတော့သူရဲ့မူဝါဒကိုရှင်းလင်းပြောတာတောင်းမယ်။
ဒေါအောင်ဆန်းစုကြည်တနင်္လာနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံမှာလှုပ်ဆောင်တဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဥဇော်ထေးကအခုလိုပြောပါတယ
်။တော်ပိုင်းရဲ့အစိုးရပိုင်းရဲ့ဝန်ကြီးချုပ်ရဲ့အဲ့လိုပါပါလား။ဒါကစစ်ဖက်ပေါ့နော်။အဲ့စစ်ဖက်မှာအဲ့ Royal College of Defense Staff အဲ့အဲ့ပါမယ်။ College of Defense Staff ပေါ့နော်။အဲ့ကာဝေးတက်တူပေါ့။အဲ့ဒီကိုတွားမယ်။ပြညာပညာနေတဲ့ကျောင်းသားတွေနဲ့တွေ့မယ်။အဲ့ထဲမှာလေ့လာမယ်။ပြည်ရနဲ့နိုင်ငံသားရေးဝန်ကြီးလေလာတကယ်ကနေလာသားမယ်ပြီးရင်ကျွန်တော်တို့ဗီဒီယိုဝင်ကြီးချုပ်ဟောင်းဒေးဗစ်ကမ်ရွန်နဲ့တွေ့မယ်နောက်အင်္ဂါနေ့ပေါ့နော်အင်္ဂါနေ့မှာဝင်ကြီးချုပ်နဲ့တွေ့မယ်အဲအင်္ဂါနေ့မှာပဲဒီတင်သူ့တာဝန်ရှိသူတွေနဲ့တွေ့မယ်အဲအနေကြီးတော့ကျွန်တော်တို့ဝါရှင်တန်ကိုထောက်ပါမယ်ဟော
ဗီဒီယိုနိုင်ငံခီးစဉ်တွေနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့ဥစော်ထေးက
ကျွန်တော်တို့နိုင်ငံအကြောင်းပူးပေါင်းဆောင်ရည်နောက်ကျွန်တော်တို့နိုင်ငံဆောင်ရည်နေတဲ့အမျိုးသားတံတားရေးငင်းချမ်းရေးဒီမိုကရေစီကူပြောင်းရေးနောက်ကွန်ပျူတာတွေလုပ်ငန်းတွေမှာဗီဒီယိုနိုင်ငံကပါဝင်ပြီးဆောင်ရည်နဲ့ပတ်မှုပြုနေတဲ့အကြောင်းအရာတွေနောက်နိုင်ငံဆက်ဆံရေးမြင့်တင်မှုအကြောင်းအရာတွေဒါတွေကတော့
အခုလို NND ဆိုရတဲ့လက်ထက်နိုင်ငံတော်အကြီးအကဲတဦးအနေနဲ့ဒေါအောင်ဆန်းစုကြည်ရောက်ရှိလာမယ့်အပေါ်မှာဗြိတိန်နိုင်ငံရောက်ဒီမိုကရေစီအင်အားစုတွေဘက်ကဒီခီးစဉ်ပေါ်များစွာမျှော်လင့်ချက်ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်တွင်ဗြိတိန်ဆိုရနဲ့ NND ဆိုရတဲ့တို့ကြားပို့ပြီးတော့မှခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးတွေတည်ဆောက်နိုင်မယ်လို့လည်းနှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။ဗြိတိန်နိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်က
တိုင်းပြည်အတွက်တော့အင်မတန်အရေးကြီးတဲ့ဆုမဲ့ချက်တွေအဲ့ဒီမှာရေးကြီးတဲ့ကြိုးပြူမယ်เนาะတိုက်ပြီးနေလူမျိုးတွေကြိုးပြူမယ်ဒီလုပ်ငန်းတွေလုပ်သွားနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့ကျွန်တော်ကတော့ညီမနေတော့ဆိုအနေနဲ့အဲဒီခေါင်းဆောင်ဒေါ်ဆန်းစုကြည်လာတဲ့ခီးစဉ်အမှန်တန်အကျိုးရှိမဲ့လုပ်ငန်းလို့ကျွန်တော်ယူဆပါတယ်ယုံကြည်ပါတယ
်ဗီဒီနိုင်ငံကိုရောက်ရှိလာတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဗီဒီနိုင်ငံရောက်မြန်မာနိုင်ငံသားတွေတီးတန့်တွေ့ဆုံမှုအစီအစဉ်တော့မရှိသေးဘူးလို့လည်းသိရပါတယ်ဗီဒီနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခီးဆက်မဲ့ဒေါ်အောင်ဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှုရှိပြီးဒုသမ္မတဂျိုးဘိုင်ဒန်နဲ့လည်းတခြားတွေ့ဆုံမှုရှိပါတယ်။အဲဒီနောက်မှာတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ15ရက် နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးအောက်လွှတ်တော်လူနည်းစုဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီအထက်လွှတ်တော်လူများစု Republican Party ခေါင်းဆောင်မစ်မက်ခရွန်နဲ့အပါအဝင်အခြားထင်ရှားတဲ့မြန်မာရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်အများပြားနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ American ASEAN စီးပွားရေးကောင်စီရဲ့ညစာစာပွဲစခန်းနာကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာပါ။ဒါအပြင် Washington DC မှာရှိတဲ့ Theodore Roosevelt အထက်တန်းကျောင်းကိုတွားရောက်ကြည့်ရှုပြီးမိကွန်းပြောကြားဖို့ရှိပါတယ်။သူ့ရဲ့ Washington ခီးစဉ်အတွင်း American ကာကွယ်ရေးဝန်ကြီး Ash Carter နဲ့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။စက်တင်ဘာလ19ရက်နေ့မှာတော့ New York ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်ပြီးမိကွန်းပြောကြားမှာဖြစ်ပါတယ်။ဒါအပြင်စက်တင်ဘာလ21ရက်နေ့မှာတော့နှစ်ပေါင်း60နီးပါးအတွင်းပထမဦးဆုံးအကြိမ်မြန်မာရတအစိုးရခေါင်းဆောင်တူဦးအနေနဲ့ဒေါအောင်ဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်ပြီးစက်တင်ဘာလ26ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင
်။မတ်စုမွန်တက်ဆက်သွားတာပါ။အခုတခါသတင်းတော့မတ်စုအစီအစဉ်ကိုကြည့်ကြအောင်ပါ။ပထမအကြိမ်ကျင်းပခဲ့တဲ့21ရာစုငိမ့်ချိုင်းပင်လုံနီလာခံကနေသဘောတူညီမှုတစုံတရာမရပေမဲ့ငိမ့်ချိုင်းအလားအလာအတွက်အခြေအနေကောင်းတွေဖန်တီးနိုင်ခဲ့ကြတယ်လို့ငိမ့်ချိုင်းဆောင်ရွက်သူတွေကပြောပါတယ်။ဒီနီလာခံကရရှိတဲ့အမြင်ရှုထောင့်ကွဲပြားမှုတွေကိုနောက်6လအတွင်းကျင်းပမယ်။ဒုတိယအကြိမ်နီလာခံမှာဖြည့်ရှင်းနိုင်ဖို့မျှော်လင့်နေကြပါတယ်။အစိုးရသက်လက်ထက်သမိုင်းဝင်ခဲ့တဲ့21ရာစုပင်လုံငိမ့်ချိုင်းညီလာခံအကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာကိုစီသူကစူးစီးတင်ပြထားတာကိုနားဆင်ကြအောင်ပါရှင်။
ဒီကနေ့သတင်းပတ်တွေအတွင်းသတင်းတောက်မတ်စုတွေထဲနေရာယူထားခဲ့တာကတော့21ရာစုငင်းချမ်းရေးကီလာကံသတင်းတွေပါ။တိုင်းဒေသလက်နက်ကိုင်အဖွဲ့တော်တော်များများနဲ့အစိုးရခေါင်းဆောင်တွေ၊လွှတ်တော်ခေါင်းဆောင်တွေ၊စစ်တပ်ခေါင်းဆောင်တွေ၊နိုင်ငံရေးအသိုင်းအဝိုင်းဦးဆောင်သူတွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လူတစ်ထောင်လောက်တစုတစည်းတည်းတွေ့ဆုံခဲ့ကြတယ်ကီလာကံကြီးပါ
။ The UN Peace Conference 21st Century Pillow is now opened.
အခုလ31ရက်နေ့ကီလာကံစတယ်ဆိုရင်ပဲသဘောတူညီချက်တစုံတရာမှရလာမှာမဟုတ်ဘူးလို့ပြောခဲ့ကြပြီးမယ်နိုင်ငံရေးဆွေးနွေးမှုတွေမှာအပြုသဘောဆောင်ပါဝင်ကြဖို့နိုင်ငံရေးရရှိရေးဖိတ်ဆို့နေတဲ့ပြဿနာတွေကိုအပြေရှာကြဖို့တော့အမြင်တွေဖလှယ်နိုင်ခဲ့ကြပါလေဒီညီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်လန်တက်ရောက်ခဲ့ပြီးတော့21ရာစုပင်လုံညီလာခံဟာနိုင်ငံရေးအလားအလာခေါင်းတွေအတွက်ခြေလှမ်းတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပါတယ်ညီလာခံကြီးမှာအစိုးရတက်မတော်လွတ်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီနဲ့ပါဝင်တဲ့ပါဝင်ထိုက်သူအစုအဖွဲ့တွေအောက်ကနေတဦးချင်းတစ်ဖွဲ့ချင်းအလိုက်စာတမ်းတွေတင်သွင်းခဲ့ကြပါတယ်။စာတမ်းဖတ်သူ82ဦးအတွက်တဦးကို10မိနစ်ပဲအချိန်ရတဲ့စာတမ်းကောင်းထုတ်ချက်တွေဖတ်ကြားခွင့်ပေးခဲ့ပါတယ်။ငင်းချမ်းရေးအတွက်သူ့အမြင်ကိုယ့်အမြင်တွေတင်ပြတဲ့နေရာမှာကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်ဖက်ဒရယ်တပ်မတော်ဖွဲ့စည်းဖို့အမြင်မျိုးမျိုးတင်ပြမှုအမျိုးမျိုးအပြင်နိုင်ငံအခေါ်အဝေါ်ပြောင်းလဲရေးတင်ပြမှုကအစလိုတော်တော်လေးစုံလင်ခဲ့ပါတယ်။အမြင်ရှုတော့မတူတာလိုအပ်ချက်ချင်းမတူတာတွေကြောင့်စာတမ်းဖတ်ကြားမှုတွေကနေပြီးတော့အဖွဲ့အစည်းတွေကြားမှာအဖို့အထစ်တွေနဲ့မကျေနပ်စရာလေးတွေရှိခဲ့ပါတယ်။ဒီလိုအဖို့အထစ်တွေနဲ့ဒူးတိုက်တွေ့ဆုံကြတာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကတော့အပြုသဘောဆောင်ရှုမြင်ပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေတဲ့ဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသွားရတဲ့ဒါဒီလိုပြစ်ချာဟာဘာမှကြောက်စရာမရှိဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။အစိုးရကမရှိပါဘူး။ပြဿနာကိုဆိုရင်ကြာမဖြစ်ပါဘူးပြဿနာမရှိအောင်ဆောင်းလာဆောင်းနေရတာလားကဒါကဆိုရင်ကြာဖြစ်ပါဘူးဆိုရင်ကြာပြဿနာကိုတော့ဖြေရှင်းမှန်းမှန်းဖြစ်ပါဘူးဒါကြောင့်မလို့တတ်တိရှိရှိနဲ့ကျွန်တော်တို့ဒီပြဿနာကိုမြင်ဆိုင်မယ်ဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်ကျွန်တော်တို့အတူလက်ကဲပြီးတော့တူဦးတို့ကူညီမယ်ဖေးမမယ်တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုရှိနေတာလဲဆိုတာကိုစဉ်းစားဒါမှဒီမှာတို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ညီကြဲပန်းတိုင်ကိုရောက်သွားနေမှာဖြစ်ပါတယ
်ညီလာခံအပေါ်မှာဝေဖန်မှုအခမ်းအနားဆုံးကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေမစုံလင်မဲနဲ့ညီလာခံကြီးကိုကျင်းပခဲ့တာပါဦးသိန်းစင်ဆိုရလက်ထက်နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးစိတ်စာချုပ် MCA စာချုပ်ချုပ်ဆိုခဲ့ကြတဲ့အဖွဲ့၈ဖွဲ့နဲ့NCA မချုပ်ဆိုရတဲ့အဖွဲ့တချို့တက်ရောက်ခဲ့ပြီမဲ့လေကိုကံလက်နက်ကင်အဖွဲ့တအောင်းပလောင်လက်နက်ကင်အဖွဲ့နဲ့ AA ရခိုင်တပ်မတော်တို့မတက်ရောက်ခဲ့ပါဘူးညီလာခံအတွင်းမှတ်သားခဲ့ရတဲ့အဖြစ်ပြက်တစ်ခုကတော့ဝါပြည်သွေးစီညီညွတ်ရေးပါတီ UWSP အဖွဲ့ကညီလာခံကနေထွက်ခွာသွားတဲ့ဖြစ်ရပါသူတို့ရဲ့ကိုယ်စားလှယ်တွေအပေါ်မှာပြည်မှုဆက်ဆံတာနဲ့ပတ်သက်လို့မကျေနပ်တာကြောင့်ထွက်ခွာခဲ့ရတယ်လို့ UWSP ကဆိုပေမဲ့ ညီလာခံဖြစ်မြောက်ရေးကော်မတီကတော့နားလည်မှုလွှဲတာသာဖြစ်လို့လိုက်ပြီးတော့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်
။သူတို့ကမပြန်သေးဘူးအဲ့ဒီအချိန်မှာအဲ့ဒီတွေ့ကြောင်းဘူချိုကြီးခင်စောဦးကိုယ်တိုင်ဦးဆောင်ပြီးတော့ဘူချိုကြီးခင်စောဦးရဲ့ကျွန်တော်ရဲ့ရေးပေါ်မျိုးမင်းရဲ့တာဝန်ရှိတဲ့ခေါင်းဆောင်၃ဦးကနေပြီးတော့သူတို့ကိုသွားတွေ့ပါတယ်။တွေ့ပြီးတော့ဒါကနိပညာရဖာကျွန်းဖို့ဖြစ်တဲ့နိုင်ငံကြီးရအခွင့်ချက်ဆိုင်ဆံခြင်းလုံးဝမရှိဘူး။အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးမယ်။ဆိုတော့အဲ့ဒီပုံမှာပဲကျွန်တော်တို့ကစဉ်းစားပြီးတော့ဒီနားလေမှုတွေးမိထားတာကိုဌာနချုပ်ကိုအကြောင်းကြားပေးပါ။ဌာနချုပ်ကိုအကြောင်းကြားပေးပြီးတော့ဒီညီလာခံကြီးအောင်မြင်ဖို့အတွက်ဒီညီလာခံကြီးမှာအားလုံးပါဝင်ပြီးတော့အားလုံးပိုင်ဆိုင်တဲ့ငင်းချင်ဖြစ်စင်မှာတတတအားပါဝင်ကြဖို့ဆိုပြီးတော့ကျွန်တော်တို့ကမေတ္တာရခံပြီးတော့သွားပြီးတော့ဆွေးနွေးထားပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးတဲ့ချိန်မှာတော့သူတို့ပြောတာတော့ဌာနချုပ်ကိုကြောင်းကြမယ်အဲဌာနချုပ်ကနေပြီးတော့အကြောင်းကြအကြောင်းပြန်တဲ့ခါကြလို့ရှိရင်ကျွန်တော်တို့ကပြန်ကြောင်းကြမယ်ဆိုပြီးတော့သူတို့ပြောတယ်တော်တော်ကျွန်တော်တို့ဒီဖက်ပြန်ရောက်လာတဲ့ခါကျတော့သူတို့နေပြီးတော့ထွက်သွားတယ်ဆိုတဲ့သတင်းကိုကျွန်တော်တို့ဝန်နေဆိုပဲကြားရပါတယ
်ဒါပေမဲ့ညီလာခံကနေတာထွက်ခွာလာတာဖြစ်ပြီးတော့ညီလာခံကိုကန့်ကွက်တာမဟုတ်ပဲနောက်ပိုင်းတွဆုံပွဲတွေမှာပါဝင်မှာဖြစ်ကြောင်း UWSP ကထုတ်ပြန်ပါတယ်22ရာစုပင်လုံညီလာခံဒုတိယအကြိမ်ကိုတော့နောက်လာမဲ့6လအတွင်းပြုလုပ်ဖို့သဘောတူခဲ့ကြပြီးတော့ဒီကြားကာလအတွင်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်သွားဖို့သဘောတူကြပါတယ်။ဒါ့အပြင်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တွေ့ဆုံတာနောက်တစ်ချိန်ညီလာခံမှာအလုံးပါဝင်နိုင်အောင်ကြိုးစားသွားဖို့ကိုလည်းဆိုရကိုယ်စားလှယ်တွေကကတိပြုခဲ့ကြပါတယ်။ဒါပေမဲ့လို့ငြိမ်းချမ်းရေးတစ်ခုလုံးအတွက်တော့အချိန်ယူရမယ်လို့တက်ရောက်လာတဲ့ကိုယ်စားလှယ်တွေကပြောပါတယ
်။အတစ်ကတော့နံပါတ်1ကတော့လက်မှတ်ရေးထိုးဖို့အဆင့်တယ်။နော်အဲ့တော့အဲ့ဒီလက်မှတ်ရေးထိုးဖို့အဆင့်မြန်ရင်ညံတယ်လို့ကြာတဲ့ process တွေကလည်းသွားမယ်အကယ်၍လက်မှတ်ရေးထိုးတဲ့အဆင့်မှာအခုလိုပဲတန့်နေတယ်ဟာလားအားလုံးအခုလိုပါဝင်နိုင်မှုမရှိဘူးဆိုရင်တော့ဒီဥစ္စာတွေကျွန်တော်တို့ကဒါအချိန်ကိုကျွန်တော်တို့ကခံမမခံမနိုင်ဘူးအဲ့တော့လက်မှတ်ရေးထိုးနိုင်ရင်တော့မှကျွန်တော်တို့ခံမတာအနည်းဆုံး3နှစ်က5နှစ
်အကြသေးခင်ကပြီးစီးသွားတဲ့27ရာစုပင်လုံးပြည်တော်စုငင်းချမ်းကြီးညီလာခံကြီးဟာဝေဖန်မှုတွေအားမလို့အားမရဖြစ်တာတွေအပြန်တွန်းထိုးတဲ့ဆွေးနွေးချက်တွေနဲ့ရောပုံနေပြီမဲ့လဲတနိုင်ငံလုံးအပြစ်ခတ်ရက်စဲရင်းနဲ့တိုင်းပြည်ငြိမ်းချမ်းရေးအတွက်အခြေခံပြဿနာတွေကိုတနေရာထဲမှာစူးစီးခွင့်ရခဲ့ကြတယ်ဆိုတာမငင်းနိုင်ပါဘူးလိုင်မန်6လအတွင်းမှာထပ်မံပြုလို့မဲလူစီစဉ်ထားတဲ့27ရာစုပင်လုံးဒုတိယအကြိမ်ညီလာခံကြီးမှာပထမအကြိမ်ထပ်ပူတဲ့ငြိမ်းချမ်းရေးအလားအလာတွေပွင့်လန်းလာတာကိုလင်းတော်မတ်စုတွေထဲကြီးမတ်ချင်လာပါဗျာ
ငင်းကြီးလာလာကောင်းတွေဆောင်တဲ့27ရာစုပင်လုံငင်းပင်လုံငင်းကြီးနီလာခံအကြောင်းကိုကိုစီသူကစူးစီးတင်ပြထားတာပါအခုထုတ်လင်းနေတဲ့အစီအစဉ်ရဲ့ဒုတိယပိုင်းမှာဒါရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုတစ်ခါမှာတော့အလုံးလုံးနေတဲ့ကလေးတွေအတွက်ပညာရေးပေးနေတဲ့အကြောင်းကိုတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်ကိုကြည့်ကြအောင်ပါမြန်မာနိုင်ငံမှာအတန်းပညာမတင်ကြားနိုင်မဲ့တဝန်းတစ်ခါအတွက်အလုံးလုံးနေကြရတဲ့ကလေးငယ်တွေလူငယ်တွေအတွက်မြန်မာရွှေလျားပညာရေးစီမံကိန်းကနေဘတ်စကာကြီးရွေနဲ့ live ပညာသင်ပေးနေပါတယ်။ MyMe Project လို့သိရတဲ့စီမံကိန်းကရန်ကုန်မန္တလေးကြောက်စဲတို့ကနေပုံမှန်ပညာသင်ကြားနိုင်ဖို့အခက်အခဲရှိနေသူတွေအတွက်စာသင်ခန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဘတ်စကာကြီးရွေနဲ့လှည့်လည်သွားပြီးသင်ပေးနေရပါ။လက်တွေ့ဘဝနဲ့လက်တွေ့ဘဝမှာအသုံးဝင်နိုင်မဲ့အသိပညာအတတ်ပညာတွေကိုသင်ပေးနေတဲ့ရွေးချယ်စာသင်ခန်းတွေအကြောင်းကို VOE သတင်းတော်ကိုထပ်အောင်ကမြန်မာတခွင်စီစဉ်မှာတင်ပြထားတာကိုနားထောင်ပါရှင်။
ကျောင်းပညာရေးတပိုင်းတစားနဲ့အလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုမြန်မာရွေးလျားပညာရေးစီမံကိန်းလို့ခေါ်တဲ့မြန်မာ Mobile Education Project ကဘတ်စကားလေးစီးကိုစာသင်ကျောင်းအဖြစ်ဖန်တီးပြီးကျောင်းပြင်ပပညာရေးသင်ကြားပေးနေပါတယ်။အထူးသဖြင့်တော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာရှိတဲ့လက်ဖက်ရည်ဆိုင်တွေမှာအလုပ်လုပ်နေကြရတဲ့ကလေးငယ်တွေကိုအဓိကထားပြီးတော့သင်ကြားပေးနေရပါ။ကလေးငယ်တွေစိတ်ဝင်စားနိုင်မဲ့အရာတွေနဲ့လက်တွေ့ဘဝမှာတကယ့်အသုံးဝင်နိုင်မဲ့ပညာရည်တွေကိုသင်ကြားပေးတာဖြစ်တယ်လို့မြန်မာရွေးလျားပညာရေးစီမံကိန်းကဥဆောင်ညွှန်ကြားရေးမှူးကိုတင်မောင်မောင်အေးကပြောပါတယ်
။ကျောင်းပြပပညာရေးစနစ်သွားတဲ့အခါကျတော့သူတို့ကိုလက်တွေ့ကြတဲ့ဟာတွေသင်ပေးတယ်။အဲ့ဒါလေးရှင်းပြတဲ့အတွက်ခုနစိုင်းရှင်တွေကလည်းသဘောကျတယ်ဒီကလေးသူငယ်ကသဘောကျတယ်။သင်လိုက်တဲ့ဟာတွေကလည်းခုနလက်တွေ့ကြတဲ့ဟာတွေအင်္ဂလိပ်စာသင်တယ်ဆိုလို့ရှိရင်ကိုရောကဘလို့သင်တယ်ဆိုလို့ရှိရင်သူတို့စိုင်းမှာရှိတဲ့ menu ကို English လို့ပြန်လိုက်တယ်။တဖိတ်စာမှာရှိတဲ့ menu ကိုပြန်ပြီးတော့မှအဲ့ English လို့ပြန်ထားတဲ့ menu ကိုမှအခြေခံပြီးတော့သူတို့ English စကားသင်ပေးတယ်။အဲ့တော့ဆိုင်းရှင်တွေကလည်းလက်တွေ့မှာအကျိုးကျေးဇူးရတယ်။ တို့ကလေးတွေကြွကြရတယ်ပို့ပြီးတော့အာယုံစူးစမ်းမှုကောင်းတယ်ပို့ပြီးတော့စူးစမ်းခြင်းတွေရှိတယ်ဘာတို့နေတတူကတွေ့နေရပစ္စည်းတွေလာတဲ့ဧည့်သည်တွေနိုင်ငံခြားဧည့်သည်တွေတို့ဘယ်လိုပြောကြဘယ်လိုဆက်ဆံကြမလဲပို့ပြီးတော့စိတ်ဝင်စားတယ်ပြီးလို့ရှိရင်ခုနလူမှုဆက်ဆံရေးတွေတင်ပေးတယ်တကွေတန်ရှင်းရေးတွေပေါင်းရေးတန်ရှင်းရေးတင်ပေးတယ်ကုဆက်ယောဂါတွေတင်ပေးတယ်အဲ့ကြောင့်တို့တို့ကဒါနဲ့လက်တွေ့ကြတဲ့ဟာတွေဟိုရွာပြန်သွားလို့ရှိရင်လည်းဒီအထွေထွေဘူးတရရဲ့တို့တို့ကအချိုးရှိမြဲတခြားဆိုင်သွားလို့ရှိရင်လည်းအချိုးရှိမြဲအဲ့ဒီအပြင်မှာနောက်တစ်ဆင့်ကြလို့ရှိရင်ကိုတို့ကဒီဘယ်လိုလဲဒီတမင်ဝန်ချောင်းနေပါလာမယ်အဲ့တော့ဒီလက်တွေ့ကြတဲ့ဟာဆိုတဲ့ဟာကိုတို့ရှင်းပြရတယ်အဲ့ဒီကြမှာဒီမိုင်မီယာတင်နေတဲ့မိုင်မီယာပေးမဲ့ပညာရေးစနစ်ကအခုတို့မြင်နေတွေ့နေကြားနေရတဲ့ဒီကျောင်းတွင်းပညာရေးစနစ်နဲ့ကွာခြားတယ်ဆိုတဲ့ဟာကိုတို့အသေးချာရှင်းပြရတယ်အဲ့ဒီကြမှာတို့ကမိုင်မီမှာဆလာတင်ခြင်းနဲ့စိတ်ဖြစ်လာ
မိုင်မီပရောဂျက်လို့လူသိများကြတဲ့ဒီစီမံကိန်းဟာကျောင်းသားကျောင်းသူတွေကိုဗဟုပြုပြီးသင်ကြားပေးရလဲဖြစ်ပါတယ်ကျောင်းသားကျောင်းသူတွေကိုဗဟုပြုပြီးသင်ကြားရဲဆိုတာကတော့ကလင်းငယ်တွေကဆရာဆရာမတွေကိုမမိခိုးပဲတယောက်နဲ့တယောက်ပေါင်းကူးဆွတ်နေကရရှိလာတဲ့အကြံဉာဏ်တွေကိုဆရာဆရာမတွေနဲ့အပြန်အလှန်တိုင်ပင်ဆွေးနွေးပြီးတော့သင်ကြားရဲနည်းလည်းဖြစ်ပါတယ်ဒီနည်းနဲ့ပဲလက်ဖက်ရည်ဆိုင်ကကလင်းငယ်တွေအားတဲ့အချိန်ညနေပိုင်းတွေမှာတပတ်ကို၃ရက်သင်ကြားပေးနေပါတယ
်ဟိုအခုတော့လဲဆိုတော့လက်ဖက်ရည်ဆိုင်တစ်ဆိုင်ကိုတပတ်ကို၃ရက်ပဲသွားတယ်၃ရက်ကိုရွေးလဲရတဲ့အကြောင်းအရာလဲဘာသာ၃ပါတာ level 3ခုခွဲထားတာဟုတ်ဟို beginner level ရှိမယ် level 1ရှိမယ် level 2ရှိမယ်ဘောနော် level 1မှာကျတော့ရှင်ခုနအင်္ဂလိပ်စာရှိမယ်ဒီဟိုလူမှုဆက်ဆံရေးရှိမယ်ပြီးလို့ရှင်ကျမ်းမာရေးရှိမယ် level 2မှာဆိုလို့ရှင်ကွန်ပျူတာနဲ့အင်တာနက်တပါးသာရှိမယ်ဟိုတမွေးဝန်ကျောင်းအချို့တပါးသာရှိမယ်တမွေးဝန်ကျောင်းအင်္ဂလိပ်စာတပါးသာရှိမယ
်လပိတ်ဆိုင်ကကလင်းငယ်တွေကိုအဓိကထားသင်ကြားပေးတာကြောင့်စိုင်းပန်ရှင်တွေနဲ့ညှိနှိုင်းရမှာအစပိုင်းမှာတော့အခက်ကြုံတွေ့ရတယ်လို့အဖွဲ့ဝင်တွေကပြောပါတယ်တကယ်လက်တွေ့သင်ကြားတဲ့အခါမှာလဲအခြေအနေမျိုးမျိုးကြောင့်ကျောင်းပုံမှန်မတက်တာတွေကြုံတွေ့ရတယ်လို့ဒီစီမံကိန်းရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူတို့ကဆိုပါတယ်
။ကျောင်းသားမှတ်မှန်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တည်ထားတာလက်ဖေးဆိုင်မှာအလုံးလုံးနေတဲ့ကလေးကိုတည်ထားတယ်ပေါ့နော်။အဲ့တော့ကလေးလေးဒီကောင်လေးတွေကလက်ဖေးဆိုင်မှာရှိတဲ့လုပ်သားပုံမှန်မမြဲဘူး။မမြဲဘူးဆိုတာတို့ရဲ့အခြေအနေကြောင့်တို့ကအပြောင်းလဲရှိတယ်။တချို့ကလေးကြတော့ရွာလာတဲ့ခါကျတော့တစ်ခါတလေရွာမှာစဘာပေါ်တဲ့အချိန်ကျရင်ရွာပြန်ပြီးအလုံးလုံးရတယ်။အဲ့ချိန်ကျတော့လက်ဖေးဆိုင်မှာမရှိတော့ဘူး။အဲ့လိုမျိုးကလေးအပြောင်းလဲအရန်များရတယ်ကျွန်တော်တို့စီမှာအရန်များလာအဲ့ဒါကျွန်တော်တို့အတွက် challenge တစ်ခုပေါ့နော်ကြီးမားတဲ့ big challenge ပဲ
ဆရာဆရာမတွေကလည်းကျောင်းသားကျောင်းသူတွေစိတ်ဝင်စားရှိလာအောင် game တွေနှီးနှောဖလှယ်ချက်တွေနဲ့အချင်းချင်းပြန်လဲဆွေးနွေးချက်တွေကိုသင်ကြားပြသပေးပါတယ်ပညာရေးကိုပြန်လဲတံပိုးထားတက်လာအောင်အတွက်လဲခင်းနဲ့အညီ computer tablet စရာတွေနဲ့စနစ်တကျသင်ကြားပို့ချပေးနေပါတယ်ဒီသင်တန်းကိုတက်ရောက်ကြတဲ့ကလေးလူငယ်တွေကစိတ်သက်ရေးရာကစလို့ပေါင်းသင်းဆက်ဆံရေးအဆုံးပြောင်းလဲကုန်ကြတယ်လို့ Monster လက်ဖက်ရည်ဆိုင်ကမန်နေဂျာကိုနိုင်လင်းကဖွင့်ဟပါတယ
်။ဒီတော့ဆိုလို့ရှိရင်အဲ့လိုမျိုးလူမှုပေါင်းသင်းဆက်ဆံရေးတို့ပါအဲ့လိုမျိုးတွေပါလေဆိုခုပေါင်းနာမကျသင်တန်းတွေပါပြီးတော့ကျတော့လည်းသိခံစိတ်တွေပါရှိတာဆိုကျတော့အဲ့လိုစကားပြောတွေပါဆိုပြောင်းလဲလာ။ဒီတော့ဆိုနိုင်ငံသားတွေပါလာဆိုနည်းနည်းလန့်တယ်။အခုဆိုလို့ရှိရင်နိုင်ငံသားတွေလာလည်းမလန့်တော့ဘူး။သူတို့ကဒီမှာသင်ပေးမီနူးတွေပါပလန်တွေသူတို့ဆွဲပေးထားတယ်နည်းနည်းပါသူတို့ဧည့်သည်လာပြီးဟေးဆိုကျူဆိုတဲ့ဟာတွေမေးတာတွေပါလူတာတွေမေးတာတွေပါဆိုတော့နည်းနည်းအင်္ဂလိပ်တွေပြောတတ်လာတယ
်ဒီရွေလျားပညာရေးစီမံကိန်းကိုတခြားနယ်မြေတွေမှာလည်းဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ
်အဲတော့နောက်တစ်ဆင့်မှာတော့ဒီဘယ်လိုလဲ community education ဆိုတဲ့အပိုင်းပေါ့နော်ဒီဘယ်လိုလဲမြို့နယ်ရပ်ကွက်တွေထဲကိုဝင်ပြီးတော့ဟိုကျဲဟိုဖြတ်မှုချဲ့ဖို့အတွက်ကိုစပြီးတော့စီစဉ်နေပါပြီအဲ့တော့ဒီမြို့တွေကိုလည်းနောက်ထပ်မြို့၄မြို့လည်းအခုစပြီးတော့စဉ်းစားရပါတယ်ပြီးလို့ရှိရင်ရန်ကုန်မြို့ရဲ့စင်ကြီးပုံတွေကိုလည်းသွားဖို့ပေါ့နော်အခုမှလိုင်းသာတို့ဒလတို့ဒီမှာအရှိတကုံတို့ဒီမှာစကုံစိတ်ကန်းတို့အဲ့လိုမျိုးဟာအဲ့ဒီနေရာတွေမှာလည်းခုနရှိနေတဲ့ community မှာရှိနေတဲ့အဖွဲ့အစည်းတွေပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေစချိတ်ပြီးတော့ခုနကျောင်းပြပရောက်နေတဲ့ကလေးသူငယ်တွေကိုအဲ့နေရာတွေအဲ့မြို့တွေကြတော့လက်ဖက်ဆိုင်တွေရှိကြမှာရှိတော့မယ်တဖိတ်ဆန်လောက်တဲ့ကလေးတွေဖြစ်ချင်မှဖြစ်တာဒါပေမဲ့အကြောင်းပြမှာရောက်နေတဲ့ကလေးသူငယ်တွေကိုဟိုမျိုးလိုက်ပြီးတော့တင်ဖို့အတွက်ကျွန်တော်တို့စနေပြီ
Mimi Project ကို2014ခုနှစ်ဇန်နဝါရီလကစတင်တောင်းခဲ့တာလည်းဖြစ်ပါတယ်ဆရာဆမပေါင်း25ယောက်ကတဖိတ်ဆိုင်20အပါဝင်ဘာကကျောင်း5ကျောင်းတို့မှရှိတဲ့ကျောင်းသားကျောင်းသူပေါင်း400လောက်ကိုတင်ကြားပေးနေပါတယ်ဒီစီမံကိန်းကို Telenor, Orido နဲ့ Samsung Company တွေကအကူအညီထောက်ပံ့ပေးနေတယ်လို့တတိပုဂ္ဂလိကအလှူရှင်တွေ online ကနေကောက်ခံတဲ့အလှူငွေတွေနဲ့လေပတ်နေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်
လက်တွေ့ဘဝမှာတကယ်အသုံးဝင်မဲ့ပညာရက်တွေကိုသင်ကြားပြသပေးနေတဲ့ဒီစီမံကိန်းဟာပညာရေးအလံဝေးခဲ့ကြရတဲ့လူငယ်လူရည်တွေအတွက်တကယ်ကိုအားကိုးအားထားပြုစရာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်ဒီလိုအစီအစဉ်ကောင်းနေတာနိုင်ငံအနှံ့အပြားမှာပေါ်ပေါက်လာမယ်ဆိုရင်ပညာပြေးဝတဲ့အလူပေါင်အတိုင်းဝန်းတစ်ခုတည်ထောင်နိုင်ဖို့မျှော်လင့်ရပါတယ်ခင်ဗျာကျွန်တော်ထားပါမှာခင်ဗျာ
က
ခုထပ်အောင်တင်ဆက်သွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ10ရက်စနေနေ့ညပိုင်းတွင် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရင်မူမတ်ဆုမွန်နဲ့ကိုကျော်ရသိန်းတို့ကစီစဉ်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရယ်နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ UK နဲ့ American ခီးစဉ်တွေဒီကနေ့စထွက်တော့ပါပြီဒါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီခွဲဆိုရင်ဒေါက်ဆန်းစုကြည် UK နိုင်ငံမှာရောက်နေပြီလို့ယူဆရပါတယ်အဲဒီကနေတဆင့်သူက American ပြည်တော်စုကိုလာမှာပါ American ပြည်တော်စုမှာပထမဦးဆုံး Washington DC မြို့တော်ကိုလာပြီးတော့ American သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမယ်လို့သိထားပါတယ်အဲ့ဒီဆွေးနွေးပွဲအတွင်းမြန်မာနိုင်ငံပေါ်မှာအမေရိကန်ကတောက်လျှောက်နှစ်ပေါင်းများစွာချမှတ်လာခဲ့တဲ့တန်ခတ်အရေးယူမှုတွေကရုပ်သိမ်းပယ်လျှော့ဓာတ်တွေပြီးပြီးတဲ့နောက်ပိုင်းမှာကြံနေသေးတဲ့တန်ခတ်အရေးယူမှုတွေကနေပြီးတော့ဘာတွေကိုရုပ်သိမ်းမလဲဘာတွေကိုလျှော့ပေါ့မလဲစသဖြင့်ဆွေးနွေးမယ်လို့လည်းသတင်းတွေထွက်ထားတာရှိပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာတန်ခတ်အရေးယူမှုတွေကအခုအချိန်မျိုးမှာဆက်ပြီးတော့ထားသင့်သေးသလားထားသင့်နေဆိုရင်လည်းဘာကြောင့်ပေါ့လေမထားသင့်တော့ဘူးဆိုရင်လည်းအပီးရုပ်သိမ်းသင့်တာလားဘာတွေကိုလျှော့သင့်တာလဲဘလို့ထားသင့်တာလဲစသဖြင့်ကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်အိုင်ဆွနေပြီဖို့ဖိကူတောက်သူနှူးရဲမှာဒူးကနိုင်ငံရေးလေလာသုံးသက်သူစာရေးဆရာဦးတန်းစုနိုင်ဖြစ်ပါတယ်။နောက်ဒူးကလည်းပဲမြန်မာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလေလာသုံးသက်သူဒူးဖြစ်တဲ့ကိုစီယာသူဖြစ်ပါတယ်။ဒါရဲ့ပအောင်ဆွနေမဲ့တော်တော်ရှင်တွေလည်းရှိပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်ထုံးစံအတိုင်းပါပဲ။ပအောင်ဆွနေမဲ့သူအားလုံးထီထီမိမိနဲ့လိုရင်းတူရှင်ဆွနေပြီဖို့ကြိုတင်ပြီးတော့မေတ္တာရက်ခံပါတယ်။ဆိုတော့ပထမဦးဆုံးဒါရဲ့ပအောင်ဒါရဲ့ဆွနေပြီမဲ့သူတွေရဲ့ပင်တိုင်းဆွနေပြီမဲ့သူတွေရဲ့အမြင်တော်တော်ကိုနောက်ထောင်ကြည့်အောင်ပါ။ဆရာဦးတန်းစုနိုင်ခင်ဗျာ။ဆရာဦးတန်းစုနိုင်နဲ့မြန်မာနိုင်ငံပေါ်မှာအမေရိကန်ကကြံနေသေးတဲ့တန်ခတ်ရေးယူမှုတွေရုပ်သိမ်းသင့်ပြီလို့ယူဆပါသလား
ဟုတ်ကဲ့ဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကအဆင့်တစ်ဆင့်ကိုရောက်ရှိလာတဲ့အချိန်မှာတော့အာဒီဆန့်ရှင်နဲ့ပတ်သက်လို့ဟိုဖြစ်ချော့မှုတွေလုပ်ခဲ့တာတွေရှိပါတယ်ဒါပေမဲ့အကုန်လုံးမဟုတ်သေးပါဘူးအဲ့တော့အခုအချိန်မှာအဓိကကြံနေတာကတော့ဒီကျွန်တော်တို့အစိုးရနဲ့ပူပေါင်းဆောင်ရွက်ခဲ့တဲ့ပုံကိုယ်ကြီးခရိုနီတွေပေါ့ဗျာ။နောက်သူတို့ဟိုတဖြည်းတွေပေါ့နော်။ဒီလူတွေနဲ့ပတ်သက်ပြီးတော့ဒီချိန်မှာတော့ကျွန်တော်တို့နိုင်ငံရေးအဖြေလျော့မှုတွေလုပ်တင်နေ၊ sanction တွေရုပ်သိမ်းနေတယ်လို့အကြံဉာဏ်ယူဆပါတယ်။ဒါပေမဲ့ sanction အလုံးရုပ်သိမ်းမှုတော့မလိုအပ်သေးဘူးလို့ထင်ပါတယ်။ဘယ်ပိုင်းလဲဆိုတော့ဆီလက်နဲ့ပစ္စည်းတွေနဲ့ပတ်သက်တဲ့ကိစ္စမှာဒီsanction ကိုတော့ရုပ်သိမ်းဖို့မတင်လျော့သေးပါဘူး။ဘာကြောင့်လဲဆိုတော့အခုပြီးခဲ့တဲ့ဒီ27ရာစုပင်လုံးအစည်းအဝေးဟာဗမာပြည်ရဲ့ညဉ့်ဉန်းရေးအတွက်ကျွန်တော်တို့အမခံချက်ပေးနိုင်တဲ့အခြေအနေမရှိသေးတာရဲ့နောက်တစ်ခုကဆက်လက်ပြီးတော့တိုင်းနာလက်နက်ကင်ခွဲစီတွေနဲ့တက်မတော်ကြမှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေအောက်မှာကျွန်တော်တို့စီရေးဆိုင်ရာကန့်သတ်ချက်တွေကိုတော့ဆက်ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်ခင
်ဟုတ်ကဲ့ဦးတန်းဆိုနိုင်ကျေးဇူးအများကြီးတင်ပါတယ်ကိုစရာသူကရောဘယ်လိုမြင်ပါလဲခင်ဗျာဟယ်လိုကိုစရာသူကြားပါလားဟုတ်ကဲ့ကိုစရာသူလိုင်းတခုခုဖြစ်ပုံရပါတယ်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ပါမယ်ခင်ဗျာဆိုတော့ကိုစရာသူကြားရပါလား
ဟယ်လို
ဟုတ်ကဲ့ကိုစရာသူကြားရတယ်ဆိုရင်ကိုစရာသူမြန်မာနိုင်ငံပေါ်မှာဒဏ်ခတ်ရေးယူမှုတွေဆက်ထားသင့်ပါသေးသလားဒါမှမဟုတ်ရုပ်သိမ်းသင့်ပါပြီလားဘယ်လိုသဘောရပါသလဲခင်ဗျာ
အဲကျွန်တော်ကတော့ဟိုဒါဟိုအကြတားဆွေးရပါတော့နော်ဒီဒေါ်ဆန်းစုကြည်လည်း
25နှစ်လောက်သူစောင့်နေရတာအခုဟာသူလည်းအာဏာရပြီအခုဆိုရင်ဒီဒီနိုင်ငံတကာလည်းလှည့်ပတ်သွားလာပြီးတော့သူကဟိုမြန်မာနိုင်ငံအကျိုးဆောင်ရွက်နေပြီဆိုတော့သူ့ကိုကျွန်တော်တို့ကအားပေးတဲ့အနေနဲ့ပေါ့နော်သူလက်ထက်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်သွားတယ်လူမှုရေးတိုးတက်သွားတယ်ဆိုတာကိုဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ဒါက
ကိုစီရသူရဲ့ line ပြန်ပြတ်သွားပါတယ်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ပါမယ်ဘ
ာလို့လဲဆိုတော့ဒီအချိန်မှာကျုံမှလည်းဖြစ်မယ်ဘာလို့လဲဆိုတော့သူရှိဆုံးကျုံမှပဲဒါကအမေရိကန်ဆိုရကလည်းသူစကားဆိုရင်ဒါနားထောင်နေမယ်ပေါ့နော်အမေရိကန်ဆိုရကလည်းနောက်ပြီးတဲ့အခါကျတော့ဟိုဘက်မှာကလည်းအိုဘားမားကအဲပြီးတော့မယ်ပေါ့နော်အိုဘားမားတက်တန်းအကုန်တော့မယ်ဆိုတော့နောက်ဘယ်သူတက်မယ်မှကျွန်တော်တို့မသိဘူးဆိုတော့ဟိုအခေလာရီတက်လာရင်တော့ကျွန်တော်တို့ကဒါအဆင်ပြေနိုင်တယ်ဒါပေမဲ့ဒေါ်လာထရန့်တက်လာရင်တော့ကြောင်းရင
်ဟုတ်ကဲ့ကိုစီယာသူ line သိမကောင်းပါဘူးကိုစီယာသူကြားရင်ဖုန်းချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်ဆိုတော့ကျွန်တော်ကိုစီယာသူကိုပြန်ဆက်သွင်းနေတဲ့အချိန်ကုနာရောမပင်နေဆွေးနေသူဦးတန်းဆွေးနေတဲ့ဘောထားလဲကျွန်တော်တို့သိထားပြီးသားအချိန်တရက်ပအောင်ဆွေးနေမယ်တော်ရရှင်တို့ကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတရက်မျိုးကဦးလှမြင့်ဆွေးနေဖို့အလှပါဦးလှမြင့်ဘယ်လိုသဘောရပါသလဲဒဏ်ခတ်ရေးမှုတွေရုပ်သိမ်းသင့်သလားထားသင့်သေးသလား
ကျွန်တော်ကတော့ရုပ်သိမ်းသင့်တယ်ဆိုတော့အမြင်ဘက်ကရက်တီပါမယ်ဟိုကျွန်တော်ကတော့ဒီ1990ကျော်လောက်ကဒီဆင်ရှင်ရမူရကိုမှားပါတယ်လို့အဲ့ဒီကကျွန်တော်တို့တောက်လျှောက်ဝေဖန်ခဲ့ပါတယ်ဆိုတော့ဟိုဆရာတို့ကြံစဉ်းစားကြည့်ပါအခုပိတ်ဆို့တာလဲအနည်း20ကျော်ခဲ့ပြီနေနေစေကြတော့ကျွန်တော်တို့ဘာရီရတော့အဲ့ဒါပြန်ကြည့်တဲ့အခါဟာညာဖြစ်နေအစိုးကတော့ခရိုနီဟာအတိုင်းကြီးမွဲသွားတာဒါပဲကျွန်တော်တို့ကြားပါတယ်ခူးခြားခြားကျွန်တော်တို့ဘာမှကျွန်တော်တို့မရကြတာမတွေ့ပါဘူးဒါကြောင့်မလို့ဟာအခုဒီသိန်းစိန်လက်ထက်ကစပြီးတော့ဒီဟာကမရဥပမာလက်ထက်မှာပူလူဆက်ဆံတာမှာပိုးပြီးတော့ကျွန်တော်ကတော့အချိန်တို့အတွက်မှာအကျိုးရှိတယ်လို့မြင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကတော့ဖိတ်ဆိုတာကိုငကိုကလည်းလက်မခံပါဘူးခုလည်းပဲအားလုံးပြင်ဆင်နေပါတယ်ခင်ဗ
ျဟုတ်ကဲ့ဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကိုစရာသူလိုင်းမပြောင်းရောက်ပါပြီကိုစရာသူကဆွေးနွေးတာပြတ်မသွားပါဘူးဆိုတော့ဆက်လေးဆက်ပြီးတော့ကကအဆုံးသက်လေးဆက်ဆွေးနွေးပေးပါခင်ဗျာ
ဟောဟုတ်ကဲ့ဟောဟိုဘောကျွန်တော်ကတော့ဒီဒေါန်ဆန်းစုကြည်လည်းရှိနေတဲ့အချိန်ပြီးတော့အိုဘားမားဘောလေးမြန်မာပြည်ဘောတောက်လျှောက်သူကဟိုရေးယူပိတ်ဆို့မှုတွေတောက်လျှောက်လျှော့လာပြီးတော့ဟိုအကျူသဘောပူပေါင်းဆောင်ရလာတဲ့အိုဘားမားဆက်ရှိနေတုန်းလေးပေါ့နော်သူကလည်းလာပိုင်းလောက်ပဲကြံတော့တာဆိုတော့အဲ့ဒီအချိန်လေးအခုပေါင်းပြီးလှုပ်လိုက်မှာပဲတိုင်ဆင်ရရုပ်သွားမှာနောက်မို့ဆိုရင်တော့ကျွန်တော်တို့ကနောက်သမရလက်ထက်ကြရင်တော့ဥမာဒေါ်နယ်ထရန့်တက်လာရင်ကျွန်တော်တို့ကဘာမှပြောမရဘူးပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ရှိနေတယ်ဒါပေမဲ့ဟီလာရီမတက်ဘဲနဲ့ဒေါ်နယ်ထရန့်တက်လာတယ်ဆိုရင်ကျွန်တော်တို့ကအမေရိကန်မြန်မာဆက်ဆံရေးကလည်းကြောင်းသွားနိုင်တယ်ပေါ့နော်ဒါမှမဟုတ်ဘဲနဲ့လည်းကြာသွားနိုင်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ရောအိုဘားမားရောပြိုင်သူရှိနေတဲ့ဒီ3-5လပေါ့နော်ဒီချက်ချက်ပေါ်ကအချိန်လေးအတွင်းမှာတော့ကျွန်တော်ကဒါဆန့်ရှင်းကိုရုပ်အော်လုတ်လိုက်စီကျင်တာပေါ့
ဟုတ်ကဲ့ဆိုတော့ကိုစီယာသူကဘလို့မှချမ်းမထားစီကျင်တော့ဘူးပေါ့ရှိတဲ့ကြံနေသေးတဲ့ဟာတွေအားလုံးကိုရုပ်စီကျင်တာပေါ့
အားလုံးကိုရုပ်စီကျင်တာဟုတ်ဟုတ်
ဟုတ်ကဲ့ဆိုတော့ဇေယုတန်းဆွနိုင်ဇေယုတန်းဆွနိုင်ကဒီစစ်လက်နဲ့ပစ္စည်းပိုင်းပေါ့လေဒီကအဖြစ်တော့စစ်ဖက်ဆက်ဆံရေးပိုင်းမှာတော့အမေရိကန်နေနဲ့ရေးကြူတာတွေဆက်ထားတဲ့တဲ့လူယူဆတော့ဒီစစ်တပ်ကိုပို့ပြီးတော့ရုပ်သိမ်းမှုတွေရုပ်ပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံတာကရောပို့ကောင်းတဲ့လမ်းကြောင်းလို့မသုံးသတ်နိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ပြည်စစ်ဖြစ်နေတဲ့အချိန်မှာဒီမြန်မာတပ်မတော်ကိုစစ်လက်နဲ့ဒီရောင်းချတဲ့ကိစ္စကိုကျွန်တော်ကန့်သတ်ပြီးတော့ဟောဒီချက်ပြီးတော့လှုပ်ထားဖို့ပါဒါပေမဲ့တစ်ချိန်တည်းမှာအမေရိကန်တပ်မတော်နဲ့မြန်မာတပ်မတော်နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီအပြန်အလှန်ကျွန်တော်တို့ဒီစစ်ဘုဆိုင်ရာဝါဒတွေဒီတပ်မတော်တိဆောက်ရေးဆိုင်ရာကိစ္စတွေတမလို့မှာဒီမိုကရေစီစိတ်ဓာတ်ပြန်ပွားအောင်လုပ်တာလေအဲ့ဒါအပြင်တိတဲ့ပူပီးကျေပြန်ဆိုပြောမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့မြမတက်မတော်ကိုလည်းကုလတမကရဲ့ဒီငင်းငင်းကြီးအစီအစဉ်ဒီမှာပါဝင်ပူပေါင်းတာရှာတဲ့စစ်တပ်ရဲ့ဒီစစ်တပ်နဲ့တပ်ရဲ့တမတော်နေရာရဲ့ပူပေါင်းဆောင်ရွက်ရေးကိုကျွန်တော်ကတော့အားပေးလို့တဲ့သဘောထားနဲ့ပြောတာပါကျွန်တော်ပိတ်တင်နေဆိုတာကတော့စစ်လက်နဲ့ဒီရောင်းချတဲ့ကိစ္စတစ်ခုတည်းကိုသာပြောတာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်တဲဆွေးနွေးသူနူးဖြစ်တဲ့ဦးတန်းစိုးနိုင်ရောကိုစရာသူရောယောကစီးပွားရေးပိုင်းနဲ့ပတ်သက်လို့တော့ကြံနေသေးတဲ့ပိတ်ထားတဲ့အားလုံးကိုရုပ်သိမ့်တယ်လို့ယူဆကြတာပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျကိုစရာသူလည်းဒီတိုင်းပဲနော
်
ဟုတ်ကဲ့ဆိုတော့အဲ့ဒီအထဲမှာဒီတတိပုဂ္ဂလပေါ့လေပုဂ္ဂိုလ်တဦးချင်းလိုက်အမေရိကန်ကတော့ဒါ SDN ဆိုပြီးတော့သူတို့ခေါ်တာပေါ့ specially designated nationals လူပုဂ္ဂိုလ်တဦးချင်းစီကိုပြတ်မှတ်ထားပြီးတော့သူကပိတ်ထားတာရှိပါတယ်ဒါကျွန်တော်နံပါတ်နဲ့တကွာထုတ်မပြောချင်ပါဘူးအလုံးနဲ့တည်ပြီးသားပါဆိုဒီပုံကိုယ်တွေကိုပိတ်ထားတာတွေကိုလည်းပဲရုပ်စေခြင်းတဲ့တော်လားခင်ဗျဥဒန်းဆုံးနိုင်ရေပြောပါ
ကျွန်တော်ကတော့အဲ့ဒါတွေနဲ့ပတ်သက်လို့ဒီပုံကိုယ်ကြီးကပြတ်မှတ်ထားတယ်ဆိုတော့ အဲလူတွေကဟိုကျွန်တော်တို့ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီပြီးခဲ့တဲ့ကျွန်တော်တို့စေစုအလက်ထက်ကအစိုးရနဲ့ပူးပေါင်းပြီးကြီးပွားချမ်းသာတဲ့လူတွေဖြစ်တာပေါ့အဲ့တော့ကျွန်တော်တို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရင်းနှီးမြှုပ်နှံကြမယ်ဆိုလို့ရှိရင်ကျွန်တော်တို့သူတို့မပါလို့ရှိရင်ကျွန်တော်တို့အနေနဲ့တော်တော်လေးခက်ခဲရှိပါလိမ့်မယ်နော
်
ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းခရိုနီတွေကိုပယ်ထားမယ်ကျွန်တော်တို့ကျွန်တော်တို့ထွန်းချန်ထားမယ်ဆိုတဲ့သဘောထားမရှိဘူးလို့ယူဆပါတယ်ကျွန်တော်အဲ့ဒီသဘောထားကိုလက်ခံပါတယ
်ဟုတ်ကဲ့ဆိုတော့ကိုဇီယာသူကိုဇီယာသူလည်းပြောပါဦ
းဟုတ်ကျွန်တော်ကဟိုဇီယာသူဆန်းစုနိုင်ပြောလို့ပါပဲဒီကျွန်တော်တို့စီးပွားရေးကတိတ်လေးမှာကဒီလူအကြီးတွေပေါ့လေသူတို့ကစီးပွားရေးအမ်ပါတာကြီးတွေအများကြီးရှိတာတော့ဒီလူတွေပယ်ထုတ်လိုက်ရင်ပြောရမယ်ဆိုရင်အများကြီးမကြံဘူးပေါ့လေသူစင်လုံနိုင်ကြိုင်နိုင်နဲ့ပတ်ဆိုင်ရှိတဲ့လူတွေကလည်းသူတို့ဖြစ်တဲ့ခါကျတော့တကယ်တမ်းသူတို့စီကသူတို့ကတကယ်တမ်းတော့မတရားကြီးပွားချမ်းသာလာတာဆိုရင်သူတို့စီကပတ်စံကကျွန်တော်တို့ပြည်သူတွေဖွံ့ဖြိုးတိုးတက်ရေးမှာများများတုံးဖို့လိုတယ်ပေါ့နော်ဆိုတဲ့ခါကျတော့သူတို့ကိုပယ်ထားလို့မရတဲ့ခါကျတော့ခုနကဒေါက်ဆန်းစုကြည်ကိုယ်တိုင်နဲ့ကဒီလူတွေနဲ့ကိုသူတေချာတွေ့ပြီးတော့ဟိုအဲ့လူတွေကလည်းဒေါက်ဆန်းစုကြည်ကိုပွဲတွေဖိတ်ပါညာသူတို့တွေဆွေးနွေးကြရတဲ့ဟာတွေတော့တွေ့ရတယ်ပေါ့နော်ဟိုတကားပိတ်ဆွေးနွေးပွဲတွေဘယ်လိုရှိကြလဲတော့မသိပါနဲ့ကျွန်တော်မြင်ရတော့ဒေါက်ဆန်းစုကြည်ကတော့အဲ့လူသူတယောက်ချင်းကိုအဲ့လိုမျိုးစိတ်ကအဲ့လိုထားတာမျိုးတော့မရှိဘူးသူကတော့ပူပေါင်းဆောင်ရွက်စီစဉ်ပုံရတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့လေစီးပွားရေးကွန်မြူတိုတက်မှရမှာဆိုတော့လူကရွေးနေလို့မရတဲ့အတွက်ကြောင့်ပေါ့နော်သူကတော့ဒီစီးပွားရေးဆိုင်ရာရိတ်ပိတ်ဆို့မှုတွေကတော့ရုပ်စေချင်တာပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတယ်မောင်ဆွေခင်းဆိုတဲ့သောတာရှင်ကတော့အခုဘယ်နဲ့ဆွေးနွေးသူနဲ့ဘော်ဒါနဲ့ကွဲပုံရပါတယ်သူကမြန်မာပြည်မှာစင်အတွက်ဂျင်းငယ်ပျော့စိတ်အတွက်ပင်လဲဆိုသလိုတီးတာကြည်တာပေါ့လေဆင်းရဲချမ်းသာကွာဟမှုဖြစ်ခဲ့ပါတယ်တဲ့စီးပွားရေးပိတ်ဆို့မှုတွေကတိုင်းပြည်ရဲ့တင်ရန်ဇာတတွေကိုအလွဲသုံးစားလုပ်ပြီးအလွန်တရာချမ်းသာနေတဲ့လူစုကိုပဲထိခိုက်မယ်ထင်ပါတယ်တဲ့ဒါကြောင့်ဆက်လက်ထားရှိစေချင်ပါတယ်ယင်းနှမြုံနှံမှုတွေနဲ့စီးပွားရေးပိတ်ဆို့မှုတီးကြစီဆိုရင်ပေါ့တဲ့မောင်ဆွေခင်ဆိုတဲ့သောတာရှင်ရဲ့သဘောထားပါအခုတိုင်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းပွေကိုဆလိုင်းဘလို့သဘောရပါတယ်လဲပိတ်ဆို့ရေးယူတာတွေထားတင်သေးသလားရုပ်တင်သလားဆလိုင်းကြားပါလားဆလိုင်းအံမကြားသေးပါဘူးနောက်တော့ကိုဆက်ခေါ်ပါမယ်ဆလိုင်းကိုပြန်ခေါ်ပါမယ်စောင့်နေပါရှမ်းပြည်နယ်လာရှုမျိုးကဥကိုကိုကြီးဥကိုကိုကြီးသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါဆရာဦးသန်းစွန်းနိုင်ပြောလို့ပါပဲကျွန်တော်ဆက်လက်နဲ့ပစ္စည်းနဲ့မဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတော့ဖိတ်ထားတင်ပါတယ်တခြားအခြေခံလူလက်တန်းစားတွေနဲ့အခြေခံနဲ့လူလက်တန်းစားတွေအတွက်ကတော့အစောဦးတွေပညာရေးကဏ္ဍတွေကိုတော့ဖွင့်ပေးဖို့လိုပါတယ်အသေးစားအလက်စားလုံငန်းဒီကွန်ပျူတာတက်မှာလဲကျွန်တော်တို့နိုင်ငံရဲ့အခြေအနေပိုကောင်းလာမယ်လို့မျှော်လင့်ပါတယ်ပြီးတော့အမေရိကန်နဲ့ဗီယက်နမ်လိုဆက်ဆံတယ်လို့ကျွန်တော်မြန်မာနဲ့အမေရိကန်ကိုလည်းအဲ့လိုစီးပွားရေးကောင်းနိုင်တဲ့နေသားမျိုးတွေတူကိုကျွန်တော်တွေ့ချင်ပါတယ်ပေးဆိုမှုဆက်လက်ရှိနေလို့ရှိရင်တော့ကျွန်တော်တို့အိန္ဒိယနိုင်ငံကြီးကတော့သူ့အခွင့်အရေးကိုငကူကဒီကရောက်ပြီးသားဆိုတော့ဗျာထပ်ပြီးတော့နေဝင်သွားမလားလို့စိုးရိမ်နေပါတယ်နောက်ကျွန်တော်မြန်မာကြောက်စင်းဟုတ်အဲဒီဒီကိုပဲအားကိုးနေရတော့အဲဒီကြောင့်သိဒီကိုပို့ပဲစာကျွန်တော်တို့အဲအမေရိကန်မှာရှိတဲ့ကျွန်တော်ကြောင်းမြေကျန်နာလုပ်ငန်းတွေထဲမှာအဲဖွင့်ပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အနောက်ကဘာရဲ့အရှိကဘာရဲ့ပညာသားပါပါထိမ့်မိဆောင်ရွက်နိုင်လေမြန်မာနိုင်ငံတက်ပို့ပြီးတော့အကျိုးရှိစေမယ်လို့ထင်ပါတယ်1955 60ပုံရိပ်ကောင်းတွေကိုဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ်ဒေါက်တာစီရဲ့ပုံရိပ်ကလည်းရင်ကြီးလာပြီလို့ကျွန်တော်ထင်ပါတယ်ကျွန်တော်ပြောချင်တာဒါပါပဲ
ဟုတ်ကဲ့ပါဦးကိုကိုကြီးကျေးဇူးအများကြီးတင်ပါတယ်ဆလိုင်းပြန်ရပါပြီဆလိုင်းသဘောထားဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဆန်ရှင်ချက်မှတ်တယ်ဆိုတာခက်တယ်ဆန်ရှင်ရုပ်သိမ်းတာလွေတယ်အဲ့တော့အခုသူတို့ဆန်ရှင်ဟိုဟာတက်တန်းကတစ်နှစ်ပဲတိုးတယ်အခုဆွေးနွေးတဲ့နေရာမှာကျွန်တော်ကြက်တိရတာကဒီအိုဘားမားကအာဏာလျောက်မှာမဟုတ်ပါဘူးဒါကွန်ကရစ်ကချက်မှတ်တဲ့ဥစ္စာသူတို့ဘသူပဲတက်လာဟီလရီပဲတက်လာဟုတ်啊ဒိုနထမ်းပဲတည်းလာကြဒါကွန်ကရစ်နဲ့ဆိုင်တဲ့ခါကြတော့ဒါဆွေးင်ဆံမလို့ပါဘူးအဲ့ဒါကြောင့်အခုချိန်မျိုးမှာကျွန်တော်တို့ပြည်သူလူထုရောနောက်ပြီးတော့နိုင်ငံတော်အပြောင်းအလဲကအားလုံးမပြောင်းလဲသေးဘူးအဲ့တော့အားလုံးရုပ်သိမ်းနေဆိုရင်ကျွန်တော်တို့ကနောင်တရဆရာတွေဖြစ်လာမယ်ဆိုင်ရှင်ဆိုတာမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်လာဖွင့်တဲ့တကယ်တွန်းအားတစ်ခုရှိပါအဲ့ဒါကြောင့်အစိုးတင်တော့ကျွန်တော်တို့မလုပ်စီချင်ဘူးဘာကြောင့်လဲဆိုတော့လူထုဘလောက်အခန်းစားခွင့်ရှိမလဲတော့ကြအားလုံးရုပ်သိမ်းပေးပြီးတော့မှအော်ကျွန်တော်တို့လူထုကလည်းညံ့ပြီးတော့မှဘာမှချုပ်မရှိပဲနဲ့ဒီပြောင်းလဲလဲဆက်နေတော့မြင်ဆိုရင်တော့မကောင်းပါဘူးအဲ့ဒါကြောင့်ငင်းချင်းရင်လာခါနဲ့ကိုလည်းတင်ကြည့်ပြီးတော့ပါတစ်နှစ်ကျွန်တော်တို့တစ်ဖြည်းဖြည်းနဲ့ဆော့တာကောင်းမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆလိုင်းကျေးဇူးများတင်ပါတယ်ဆလိုင်းနဲ့သဘောထားတူမဲ့သောရရှင်တူ Facebook ကနေ comment ပေးပြီးဆွေးနွေးထားတာရှိပါတယ်ကျွန်တော်သဘောအရလုံးဝမယုတ်သိမ်းစေချင်သေးပါအကြောင်းရင်းကဟိုဘက်ကိုလုံးဝမယုံလို့ပါပဲကလင်ကြီးတွေအများကြီးပဲတဲ့ဆိုတော့ဆရာဦးသားဆိုနိုင်ဒီလိုမျိုးစိုးရိမ်စိတ်တွေလည်းရှိနေတဲ့အခါကျတော့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဟုတ်ကဲ့စိုးရိမ်စိတ်တွေရှိတာသဘာဝကြပါလေကျွန်တော်တို့လည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့စိုးရိမ်မှုတွေကိုရင်းကြည့်တာကလူလူရဲ့အခြေအနေနဲ့မျှော်လင့်ချက်ပါလူလူရဲ့အခြေအနေကဒီပြီးခဲ့တဲ့ဒီအစိုးရရဲ့ညံဖျင်းမှုကြောင့်ကျွန်တော်တို့တရားသတ္တတွေပြုံးသည့်အခွန်နေဆုံးရှုံးချမ်းသာတဲ့လူတွေချမ်းသာပြီးတော့ဆင်းရဲတဲ့လူတွေကကြီးကျယ်ဆင်းရဲပြီးတော့ဆင်းရဲနေတဲ့အနေအထားကိုကျွန်တော်ရောက်နေပါတယ်။အဲ့ဒီအနေအထားကိုဒေါက်တာဆုကြည်တို့အစိုးရတဲ့တက်လာလို့ရှင်တော့ကြီးမားတဲ့အပြောင်းလဲတွေဖြစ်လိမ့်မယ်လို့ဆိုတဲ့လူလူရဲ့မျှော်လင့်ချက်ကအရန်ကိုကြီးမားနေပါတယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့နေရာမှာအခုဖြစ်ခဲ့တဲ့ကိစ္စတွေအားလုံးကဒီကောင်းမွန်တဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်ရေးမရှိလို့လက်ယူလက်ဆမ်းမှုတွေဟောခုနလိုဆရာမှုဘယ်မှာဖြစ်ခဲ့အစိုးရတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီနေ့လိုအချိန်မှာတော့ပြည်သူလူထုရဲ့မျှော်လင့်ချက်တွေဖြည့်ဆည်းနိုင်အောင်ကျွန်တော်တို့ရဲ့တိုင်းပြည်လူထုဆဲဒုက္ခရောက်နေတဲ့အနေအထားတွေကနေပြီးတော့အလင်းမြန်ကျွန်တော်တို့အဲ့ဒါတွေဆွဲတင်မှုလိုအပ်တဲ့အချိန်မျိုးပါအဲ့လိုလိုအပ်တဲ့အချိန်ဖြစ်တဲ့အတွက်ကြည့်ပါရည်ရပိတ်ဆို့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့တူးချင်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီလုပ်ငန်းတွေပဲရပဲဖြစ်ဖြစ်ပိတ်ဆို့မှုတွေကိုကျွန်တော်တို့ဒီရပ်တန့်စီခြင်းနဲ့ဖြေလျှော့ပေးစီခြင်းနဲ့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုစရာသူခုနပြောသလိုရုပ်လိုက်လို့ရှိရင်ကောင်းပါမလားဒီချိန်မှာတင့်တော်ရဲ့လားဆိုတော့စိုးရင်စိတ်တွေကိုရောကိုစရာသူဘယ်လိုပြန်ပြီးတော့တုံ့ပြန်ခြင်းလဲ
ဒါတော့ကျွန်တော်တို့ကတော့အခုဟာဟိုဒီမိုကရေစီဘက်ရောက်လာတာလည်းသိမကြသေးတော့ဒီဘက်ကတအားကြီးခဲ့တယ်လေတစ်ဖက်နဲ့တစ်ဖက်ကအဲ့ကကြတော့စံတရားကတော့ရှိနေမှာပဲအဲ့တော့သိကြတယ်ဒါပေမဲ့ကျွန်တော်တို့ကဟိုအောင်ပြန်ကြည့်လိုက်တယ်ဆိုရင်ဒီ sanction တွေညော့လာတာနဲ့အများဒီလူခွင့်ရေးတွေပေါ့ကျွန်တော်တို့စီးပွားရေးအခြေအနေတွေကောင်းလာတာတွေ့လာတယ်2012နောက်ပိုင်းအစပြီးတော့ပေါ့လေအဲ့ကကြတော့အဲ့ဒါကိုဒါကျွန်တော်တို့ကပုံနေပိုင်းနဲ့ဆွဲကြည့်လိုက်ရင် sanction ညော့တာနဲ့အများကျွန်တော်တို့ကကောင်းလာတယ်အဲ့ဒါမျိုးကိုဒီဒေါန်ဆန်းစုကြည်တက်လာတဲ့အချိန်မှာပို့ပြီးမြင်ရတယ်ပေါ့အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီဒေါက်တာစုကြည်ကအခုဆိုရင်တက်လာတာ9လရှိပြီဒီချိန်မှာကျွန်တော်တို့ကဟိုရင်းနှီးမြှုပ်နှံမှုပါညာအမေရိကန်တို့ဘာလို့စီကတိတ်ပြီးမဝင်နေဝင်သေးတဲ့ခါကျဘာလို့ဖြစ်နေတာလဲဆိုသူတို့တွေကစိုင်းစင်းရှိတဲ့အတွက်ကြောင့်အမေရိကန်ဆိုရကဒီကုမ္ပဏီတွေကိုစီးပွားရေးဒီလုပ်ခိုင်းတာတောင်မှသူတို့တွေကညော့နေကြတယ်အဲ့တော့ငွေပေးငွေယူပါစတကယ်တမ်းတော့အမေရိကန်တန်ရုံးဝန်ထမ်းတွေတောင်မှတကယ်တော့ဒီမြန်မာပြည်ကနေငွေပေးငွေယူလို့ရတာခက်တဲ့ပုံရှိနေ
ကိုစရာသူလိုင်းကတစ်ချက်ပြန်ထည့်သွားပြန်ပါပြီကျွန်တော်တိုင်းဆွေးနွေးမဲ့သောရရှင်သူအဲကိုစရာသူဟုတ်ကဲ့ကိုစရာသူလိုင်းတစ်ချက်လေးပြန်ထည့်သွားလို့ပါဟုတ်ကဲ့ကျွန်တော်တိုင်းဆွေးနွေးမဲ့သောရရှင်သူကိုဆက်ပြီးတော့ဖိတ်ခေါ်ပါမယ်သခိုင်းတိုင်းမော်လိုက်မြို့နယ်ဝရုံပင်ကျေးရွာကဦးကြအောင်ဦးကြအောင်တန်ခတ်ရိပ်ယူမှုတွေရုပ်သိမ်းပြီလားဆက်ထားသင့်သေးသလားခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်ဆင်းနေလို့ကတော့ကျွန်တော်ကတော့ဒီသခိုင်းတိုင်းမော်လိုက်ဝရုံသားပါခင်ဗျာဝရုံပင်တော့မဟုတ်
ဘူးဩဝရုံသားဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ရအောင်ပ
ါအဲ့တော့မြန်မာနိုင်ငံကိုအမေရိကန်ကပိတ်ဆို့တန်ခါအရေးယူထားခြင်းဟာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးလူခွင့်ရေးဓာတ်လူမှုတွေဖြစ်ရင်းနဲ့ကြီးလက်တော့ရပါမကြအားလုံးကဥထုရေးရန်တရားရာဆအရတားဆက်ဆက်ချက်ဖို့ရည်ရွယ်ပြီးဒီမှာအောက်မွန်ဒီရောသိက္ခာနာနဲ့ရှင်းထုတ်ထားတယ်လို့ပဲကျွန်တော်အနေနဲ့ပောက်ယူပါတယ်ဆိုတော့ညာလဲတိုင်းပြည်ရဲ့အခြေအနေကိုဆောင်ကြည့်ပြီးမှဖြည်းဖြည်းချင်းချော့တဲ့နယ်လို့ကျွန်တော်ကယူဆပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အစိုးရတဲ့အမိတော်ဆန်းစုကြည်ရဲ့အစိုးရကလည်းပဲအားကျုံးမှန်တဲ့အထူးပဲဒီဆိုင်ပြီးမှကျွန်တော်တို့တိုင်းရင်းသားညီကိုမောင်နှမအားလုံးကိုဓာတ်တူညီဖြစ်အောင်ကြိုးစားရင်သားမချဘဲနဲ့ကြိုးစားနေတဲ့အတွက်အချိန်လေးဖြစ်နေလို့ကျွန်တော်ပြောချင်တာကတော့ဒီလောက်ပါပဲဒါပဲBOU အခွေသားအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အားပေးတဲ့အတွက်လည်းကျွန်တော်တို့ကလည်းအထူးပဲကျေးဇူးတင်ကြောင်းပြောကြလိုပါတယ်ဆိုကိုစရာသူကျွန်တော်တို့ခုပြန်ပေးပါရစေကိုစရာသူကလုံးဝမထားသင့်တော့အားလုံးကိုယူဆိုတော့ခုနပြောသလိုစစ်လက်နက်ပစ္စည်းပိုင်းကိစ္စကိုလည်းပဲကိုစရာသူအနေနဲ့ကမထားစေချင်တော့ဘူးပေါ့အ
ဲစစ်လက်နက်ပစ္စည်းကတကယ်လို့မရောချင်ဘူးဆိုရင်ကျွန်တော်တို့လောလောလေးပေါ့နော်ဒီဘက်ကဒီမြန်မာတပ်ကိုပြောလိုက်ခင်ဗျားတို့ချုပ်တို့စီကလက်နက်မဝယ်နဲ့နောက်ပြီးရင်ဟိုမှာလည်းသူကလက်နက်ရောင်းတဲ့ American Company ဆိုတာကလက်နက်ဆိုတာဟိုတကယ်ကိုကြီးမားတဲ့ industry ဖြစ်တဲ့အတွက်ကြောင့်မလို့ American ဆိုရနဲ့တနည်းမဟုတ်တနည်းကိုပတ်သက်ရတယ်ပေါ့နော်ဆိုတော့သူက order မှာမှပဲထုတ်ရတယ်ပါညာဒီလိုမျိုးရှိတဲ့ခါကျတော့
နည်းနည်းလေးဟန်ထားလိုက်ရင်ကိုသူတို့ကရောင်းဝယ်လုပ်မှာပေါ့အဲ့တော့အဲ့ကိစ္စကတော့ပူစရာမရှိဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့ကဒီ American C ကလက်နက်ကမရရင်လည်းသူကအချားအဝယ်မှာဆိုတော့လက်နက်ရောင်းတဲ့ဟာကတော့ခုနကလိုပိတ်ဆို့ထားစရာမလိုပဲနဲ့ခုနကလိုတစ်ဖက်နဲ့တစ်ဖက်မင်းလည်းမဝယ်နဲ့ငါလည်းမရောင်းဘူးဆိုတဲ့ဟာမျိုးကိုလှုပ်ထားလိုက်ရင်အဆင်ပြေသွားမယ်ပေါ့နော်အဲ့ဒါမျိုးကျွန်တော်ကတော့အဲ့ဒါကတော့ပိတ်တော့ကိစ္စမရှိဘူးပြီးတော့ဒေါက်တာဆူချီနေနဲ့ကလည်းတက်နဲ့မော်နဲ့ကသူကပူပေါင်းဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အခုသူ့နောက်ကိုတက်ကဥဆောင်မှုနောက်ကလိုက်နေတာတွေ့ရတဲ့အခါကျတော့အဲ့ဒါမျိုးပြောထားလိုက်ရင်တော့ဒီဆက်လက်နဲ့ပစ္စည်းတွေပါတွေဝယ်ဖို့တွေပါတွေကမဝယ်အောင်လှုပ်ထားလို့ရမယ်ထင်တယ်ကျွန်တော်မြင်တော့လေ
ဟုတ်ကဲ့ဆိုကျွန်တော်အစုံမတက်ခင်မှာကျွန်တော်တို့အခုနောက်ထပ်အချိန်6မိနစ်လောက်ကြာမှသေးတယ်အစုံမတက်ခင်မှာပင်နယ်ဆွေးနွေးသူနှူးစလုံးကဒီရုပ်ပေးရေးကိုလူလားသူတွေဖြစ်တဲ့ဟိုသဘောထားရှိသူတွေဖြစ်တဲ့အတွက်ကျွန်တော်ကပင်နယ်ဆွေးနွေးသူတွေအနေနဲ့ရှိသမျှဆန်းရှင်းတွေကိုယူလိုက်လို့ဟလာတမိုးလည်းတချို့ကိုယူလိုက်လို့ပေါ့လေအတော်များများကိုယူလိုက်လို့အဓိကအကျိုးရှိစီမဲ့အချက်နှစ်ချက်စီပြောဖို့စဉ်းစားထားပြပါခင်ဗျာဦးတန်းဆွေးနွေးနေကိုစရာသူနဲ့ကျွန်တော်ခုနကတော့မယုတ်တင်နေဘူးလို့ဆွေးနွေးတော့တဲ့ထဲမှာဆလိုက်ဘွေကုန်းကတော့ယုတ်ထရခက်တဲ့ယုတ်တာလွယ်တယ်အလုံးကိုမယုတ်သေးတဲ့မူလို့ဆွေးနွေးတာရှိတော့ဆလိုက်ဘွေကုတ်အနေနဲ့လည်းပဲမယုတ်သေးတဲ့အတွေ့အဓိကအကျိုးရှိစေမယ့်အချက်တစ်ချက်စဉ်းစားထားပြပါကျွန်တော်အချုပ်မှာအလုံးကိုအဲ့ဒီအခွင့်ရေးပေးပါမယ်ကျွန်တော်ကိုအမြန်ဆုံးနဲ့အထစ်မျိုးဆုံးပြောပြဖို့ပြင်ဆင်ထားပြပါခင်ဗျာကျွန်တော်အခုတည်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကထိုင်းနိုင်ငံကကိုဒီလေမူဆွေးနွေးရမယ်အလှပါခင်ဗျာ
ခင်ဗျာကျွန်တော်နေကတော့ဆန်းရှင်အားလုံးကိုယုတ်တင်တာတော့ကျွန်တော်ပြောအများစုကတော့ကျွန်တော်အနေနဲ့တခုတည်းကျွန်တော်ပြောချင်ပါတယ်။နော်စစ်လက်နဲ့ပစ္စည်းကိုတော့ကျွန်တော်အနေနဲ့ဒီတားတဲ့တော့ဗောဗျာနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖြစ်လာခဲ့လို့ရှိရင်နော်ကျွန်တော်တိုင်းသားပြည်သူတိုင်းသားလက်နက်ကင်အဖွဲ့အစည်းဝယ်ဒုက္ခပေးနေတာဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီစစ်လက်နဲ့ပစ္စည်းကိုအဓိကကျွန်တော်အနေနဲ့ပိတ်ပင်တင်တယ်လို့ကျွန်တော်မြင်တယ်။တခြားကိစ္စတော့ကျွန်တော်မဆိုလိုပါဘူး
။ဟုတ်ကဲ့ကိုဒီလက်မူကျေးဇူးအများကြီးတင်ပါတယ်ကိုဒီလက်မူကပင်နယ်ဆွေးနွေးသူဦးတန်းစုနိုင်တဲ့သဘောထားလူပုံရပါတယ်ဆလနယ်ပစ္စည်းကိုပိတ်ပင်ဆက်ပြီးတော့ပိတ်တင်သေးတယ်လို့ဆိုနေပါတယ် Facebook ကဆွေးနွေးထားတဲ့ဒေါ်လရှင်တူကလည်းအစိုးရလုပ်ငန်းတွေကိုရုတ်သိမ်းပေးပြီးဒီညမှာသူကအစိုးရလုပ်ငန်းတွေကိုရုတ်သိမ်းပေးပြီးတော့အစိုးရလုပ်ငန်းတွေအပေါ်မှာဒဏ်ခတ်အရေးယူထားတာတွေရုတ်သိမ်းပေါ့နော်လူတစုလက်တစုစာမပြောင်းလဲမပြုတ်နိုင်သေးတဲ့ခရိုနီအုပ်စုအတွက်တော့ဆက်ပြီးတော့ထားရှိတင်ပါတယ်တဲ့နောက်သူကဆွေးနွေးထားတာတော့မြန်မာနိုင်ငံမှာလူဝတ်ချက်များပါတယ်ပညာရေးကျန်းမာရေးအများပြည်သူအကျိုးရှိတဲ့ကဏ္ဍတွေကိုဖွင့်ပေးတင်ပါတယ်လို့နောက်တစ်ခုကလည်းကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဒါသောတာရှင်နူရဲ့ဆွေးနွေးချက်တွေပါဆိုတော့ကျွန်တော်တို့အခုဓာတ်ရိုက်ဆွေးနွေးမဲ့သောတာရှင်တွေမရှိတော့တဲ့အခါမှာတော့ပင်နိုင်ဆွေးနွေးသူနူနဲ့ခုနစလိုင်းတို့ရဲ့သဘောထားအချုပ်တွေကိုကျွန်တော်သိပြရစီပထမအဆုံးဦးတန်းဆွနိုင်ဒဏ်ခတ်ရမှုကိုဆလနဲ့ပစ္စည်းကလွှဲပြီးတော့ကျွန်တော်တွေရုပ်တင်တဲ့အတွက်ရလာမဲ့အဓိကအကျိုးကျေးဇူးနှစ်ချက်ပြောပါခင်ဗျာ
အကျိုးကျေးဇူးတစ်ခုကတော့ကျွန်တော်တို့အခုဗမာပြည်မှာကျင်းနီမြုံနယ်မှုနယ်ပယ်ကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံဟာအောင်ဆုံးစစ်မှရှိနေပါတယ်။အမေရိကန်နိုင်ငံကဘာစီဝါရေးအင်အားကြီးနိုင်ငံတစ်နိုင်ငံပါ။ဒီလိုဆန့်ရှင်းပြီးရုပ်လိုက်ခြင်းအပြင်ကျွန်တော်တို့အမေရိကန်နိုင်ငံကကျင်းနီမြုံနယ်သူတွေကျွန်တော်တို့ဗမာပြည်ကိုဝင်ရောက်လာဖို့အတွက်နော်အခွင့်အလမ်းကောင်းတစ်ခုဖြစ်လာနိုင်ပါတယ်။နောက်တစ်ချက်ကအဲ့လိုအမေရိကန်နိုင်ငံကနေပြီးတော့ဒီကျင်းနီမြုံနယ်မှုတွေနည်းပညာတွေဝင်ရောက်လာမှကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းကလည်းကျွန်တော်တို့တိုးတက်လာမယ်လို့ထင်ပါတယ်။အဲ့ဒီကိစ္စမှာကျွန်တော်တို့ကလူပုဂ္ဂိုလ်ရကန့်သတ်ချက်မထားဘဲနဲ့ကျွန်တော်တို့ sanction တွေကိုကျွန်တော်တို့ဖွင့်ပေးတယ်လို့ပြောတဲ့ကိစ္စကအဲ့လိုအမေရိကန်ကကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေပမာပြည်တွေဝင်ရောက်လာပြီဆိုလို့ရှိရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တိုင်းပြည်အတွက်ကျွန်တော်တို့မှာငါတို့ပြရခိုင်နှုန်းသတ်မှတ်ထားတဲ့ဆိုလို့ရှိရင်အဲ့လောက်ထိပြည့်မြအောင်ကျွန်တော်တို့လုပ်နိုင်တဲ့ပုံစံတွေကသူတို့ပဲရှိတာပေါ့
ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စကိုကျွန်တော်ကဟိုအလုံးကျွန်တော်တို့ sanction ကိုဒီ CY နဲ့ပတ်သက်လွတ်ပေးသင့်တယ်လို့ကျွန်တော်တို့ဒီစာရင်းကျွန်တော်ပြောရတယ
်ဟုတ်ကဲ့ကိုစရာသူ
ဟုတ်ကဲ့နှစ်ချက်ပေါ့တစ်ချက်ကတော့ကျွန်တော်တို့တရုတ်ကိုအားကိုးနေရတာညော့သွားမယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတရုတ်နဲ့စီးပွားရေးရောတခြားအရာမျိုးတပညာတင်ကြပြီလားဗောနော်အဲ့ဒါတွေကစတရုတ်မှာတော့တင်နေရတဲ့ခါကျတော့တရုတ်ပေါ်မှာတအားကိုကျွန်တော်တို့ကမိခုနေရတယ်အဲ့တော့တရုတ်နဲ့ကကျွန်တော်တို့ကချစ်ချစ်ရင်းနှီးအကောင်တိဆောက်ထားတော့ညာလေတရုတ်ဒီအင်အားကြီးနိုင်ငံဖြစ်တယ်ဟိုအရင်နှုန်းကလည်းကျွန်တော်တို့နဲ့ရာဇဝင်တွေရှိခဲ့တဲ့ခါကျတော့တရုတ်ဘက်ကအားကိုးရတာကိုညော့သွားဖို့အတွက်ဒါအမေရိကန်ကသူ့ရဲ့ sanction တွေကိုညော့ပေးလိုက်ရင်ကျွန်တော်တို့ကတရုတ်ပေါ်ပြီးကိုအားထားရတာညော့သွားပြီးတော့ဒီတစ်ဖက်မှာလည်းအမေရိကန်အားကိုးကျွန်တော်တို့ရှိသွားမယ်ဗောနော်မာပညာတင်တာစပါညာဗောနောက်တစ်ခုကတော့ဗာလဲဆိုတော့ဒီ American company တွေဝင်လာတဲ့အတွက်ကြောင့်ခုန လူခွင့်ရေးတဘာဝပတ်ဝန်းကျင်ရဲ့နောက်ပြီးတဲ့ခါကျစီးပွားရေးအဲ့ကောင်တွေတက်သွားမယ်လူခွင့်ရေးလို့ပြောလို့ဆိုတာဒါအလုပ်သမားဒါကိုဘယ်လိုဆက်ဆံရမလဲနောက်ပြီးတဲ့ခါကျရင်ဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုတာအမေရိကန်ကုမ္ပဏီတွေမပြောနဲ့အခုဥရောပကုမ္ပဏီတွေဝင်လာတာတောင်မှလူနဲ့တွဲပြီးလှုပ်လှုပ်တဲ့ဒီဝန်ထမ်းတွေနောက်ပြီးတော့သူတို့နဲ့တွဲပြီးလှုပ်တဲ့မြန်မာကုမ္ပဏီတွေမှာအစဘာဝပတ်ဝန်းကျင်ကိုထိန်းရမယ်ဆိုတဲ့ဟာမျိုးနောက်ပြီးတဲ့ခါကျရင်ကလေးလှုပ်တာမသုံးအောင်ဆိုတဲ့ဟာမျိုးလိုက်နာလာတဲ့အတွက်ကြောင့်မလို့မြန်မာကုမ္ပဏီ
ကိုဇာသူလိုင်းရတစ်ချက်တစ်ချက်ပြက်ပြက်သွားပါတယ်ကိုဇာသူကျွန်တော်မြန်မာကုမ္ပဏီဆို
တော့ကျွန်တော်ပါတော့လူခွင့်ရေးတို့ပါတော့မှအင်မတန်ကိုမှဒါထိတ်တန်းမှရှိတယ်ပေါ့နော်အမြင့်ဆုံးလို့မပြောလို့ဆိုပေမဲ့ထိတ်တန်းမှရှိတဲ့အတွက်ကြောင့်သူတို့ဒါရောက်လာရင်မြန်မာနိုင်ငံရဲ့လူခွင့်ရေးရဲ့ကျွန်တော်တို့စီးပွားရေးရဲ့သွားပတ်ဝန်းကျင်ဒါတွေကအများကြီးတိုးတက်သွားမယ
်ဟုတ်ကဲ့
အဲ့တော့နှစ်ချက်ပေါ့တစ်ကတော့တရုတ်ကမီကိုကရောက်သွားမယ်နောက်တစ်ခုကတော့လူခွင့်ရေးစီးပွားရေးနဲ့သွားပတ်ဝန်းကျင်မှာအများကြီးတိုးတက်သွားလို့ရှိတယ်နော်ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆလိုင်းဘွေကုန်းခုနပြောတဲ့အကျိုးကျေးဇူးတွေကတဘာဝမကြဘူးလားခင်ဗျာဆလိုင်းနေနဲ့ပြဆက်ထားတဲ့နဲ့အတွဲရမယ့်အကျိုးကျေးဇူးနှစ်ခုပြောပါ။
ဟုတ်ကဲ့။ဘာအကျိုးကျေးဇူးရမလဲဆိုရင်တော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့အာဏာ25%ခန့်လောက်ရထားတဲ့တပ်မတော်ကဩငါတို့ကြောင့်ဖြစ်တယ်ဆိုတော့တို့အတွက်ကောင်းလိမ့်မယ်။ပြပြင်ဖို့အတွက်ပေါ့နော်။နောက်တို့မှကျွန်တော်တို့ပြည်သူလူထုတွေရောနောက်ဟိုပညာရှင်တွေရောနောက်တို့ကဒီ company တွေတချို့ဝင်လာတဲ့ချိန်မှာအလုပ်လုပ်ကြနေသူတွေအတွက်တစ်နှစ်လောက်ဆိုရင်ကျွန်တော်တို့ပြင်ဆင်မှုအထင်ရမယ်။အခုက ready မဖြစ်သေးပါဘူးခင်ဗျာ။
ဟုတ်ကဲ့ဒါပဲလားဒီတစ်ချက်ပဲလားနောက်တစ်ချက်ကော
အဲဒါတစ်ချက်ပဲမြင်းများလဲကျွန်တော်ပြောမယ်ဆိုရင်တော့ဟောလဲအာစကားပဲမြင်လဲဒါပဲကျွန်တော်တို့ ready မဖြစ်သေးပါဘူးတနည်းလောက်ဆောင်ပြီးမှ ready ဖြစ်တဲ့ချိန်မှာဆိုတော့ဝင်ရမှာပေါ့လို့အခုကတစ်သေးလုံးပြိတ်တယ်မှာမဟုတ်တာ
ဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဒီ season ကို live လွှင့်နေတဲ့အချိန်မှာတော်တော်ရှင်တောက်ကဆွေးနွေးထားတာရှိပါတယ်ဒါလေးကျွန်တော်ဖတ်ပြပါရစေမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲဟာအပြည့်အဝမရှိသေးပါဘူးတဲ့အထူးသဖြင့်2008ဖွဲ့စည်းပုံဥပဒေကိုအပြည့်အဝပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းမရှိသေးသေး၍ပိတ်ဆို့မှုတွေအလုံးကိုမယုတ်သိမ်းသင့်သေးပါဘူးဆိုပြီးတော့ကျွန်တော်တို့ Facebook Live ထုတ်လွှင့်ချက်မှာသောတာရှင်တူကဆွေးနွေးထားတာကိုတင်ပြရဲနဲ့ဒီကနေ့စီစဉ်ကိုဒီမှာပဲညီအောင်ချုပ်ပြရစီပြည်နိုင်ဆွေးနွေးပေးသူတွေဖြစ်ကြတဲ့ဦးတန်းစိုးနိုင်နဲ့ကိုဇေယျသူတိုက်ရိုက်ပေါင်းဆွေးနွေးပေးကြသူတွေအလုံးအထူးသဖြင့်နားဆင်ကြတဲ့သောတာရှင်တွေအလုံးကို VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်သတင်းပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုထပ်ပြီးဆွေးနွေးကြလေးပါပေါ့ခင်ဗျာ
။မဆုမွန်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာပါ။ဗီဝေကနေစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးတော့ပါမယ်။
ဆီးရီးယားစစ်ပွဲအဆုံးသတ်ပြီးအပြည့်ရဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကြားမှာသဘောတူညီမှုရရှိအပြည့်ရသဘောတူညီမှုရရှိခဲ့တာကိုတူရကီပါဝင်ဆီးရီးယားဒီကအတိုက်ခံဖွဲ့တွေကထောက်ခံတော့မယ်လို့စနေနေ့မှာကတိပြုလိုက်ကြပါတယ်ဒီသဘောတူညီမှုအရလူသားချင်းစာနာတဲ့အကူအညီတွေကြဲကြဲမြဲမြဲရရှိနိုင်အောင်ခွင့်ပြုဖို့အတွက်တလနဲ့ညနေနေဝင်ချိန်ကစတင်ပြီးတော့တနိုင်ငံလုံးအပြည့်ရသွားမှာဖြစ်ပါတယ်တူရကီနိုင်ငံသားဝန်ကြီးဌာနကလည်းစနေနေ့မနက်ကဂျနီဗာမှာကြေညာတဲ့သဘောတူညီမှုကိုထောက်ခံတယ်လို့ကြေညာခဲ့ပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံရဲ့တောက်ချာနေကနျူကလ িয়ার ဆန်းသတ်မှုအတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာဒေသတွင်းလုံခြုံရေးကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်မြောက်ကိုရီးယားအစိုးရရဲ့ရန်စားတဲ့မတည်ငြိမ်အောင်လှုပ်ဆောင်မှုတွေဟာနျူကလ িয়ার နဲ့တာဝေးပစ်ဒုံးကြီးထုတ်လုပ်နိုင်ဖို့မနေမနာစူးစမ်းရင်သူ့ပြည်သူတွေကိုဆင်းရဲနှက်စေသလိုအထီးကျန်ဖြစ်စေတယ်လို့လည်းသမရရဲ့ပြောကြားချက်ကိုသမရအိမ်မီတော်ကအကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြနေကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတကပိတ်စီဝေးကျင်းပခဲ့ပါတယ်။မြေအောက်မှာလှုပ်သွားတဲ့နျူကလ িয়ার စမ်းသပ်မှုကိုကောင်စီဖွဲ့ဝင်15နိုင်ငံတို့ကပြင်းပြင်းထန်ထန်ရှုံချလိုက်တယ်လို့ကုလသမဂ္ဂဗဒင်းရှင်စာရန်ပါပြဋ္ဌာန်းချက်အပိုက်41ရလဲတင့်တော်တဲ့အရေးယူမှုတွေချက်ချင်းလှုပ်ဆောင်သွားမယ်လို့လုံခြုံရေးကောင်စီဖွဲ့ဝင်ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ။မင်္ဂလာရေးနိုင်ငံဒါကာမြို့အပြင်ဘက်ကဆိုင်ရုံတစ်ခုမှာမိကြီးကျဲလောင်ချွမ်းခဲ့တာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရသွားခဲ့ပါတယ်။နိုင်ငံတော်တိုင်းမင်္ဂပုတ်ကိုနိုင်ငံသားဝန်ကြီးဒေါက်တာဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေတော်ဒီကနေ့မနက်ပိုင်းကစတင်ထွက်ခွာသွားပါပြီ။ဒီကနေ့ညနေမှာလန်ဒန်မြို့တော်ကိုရောက်ပြီးတော့ညအိပ်ရန်နာမှာဖြစ်ပါတယ်။အဲ့မှာတော့ဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာအသံမကြီးတွေတွေ့ဆုံသွားဖို့ရှိပါတယ်။အဲ့ဒီနောက်တလနေ့မှာတော့ UK နိုင်ငံသားဝန်ကြီးဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့တွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါဒီညာပိုင်းအစီအစဉ်အတွက်ထုတ်လုပ်ရမှုကတော့မတ်ဆူမွန်အင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရာရှက်စမစ်ဖြစ်ပါတယ်ကျွန်မကအီသန်စံပါ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိအစီအစဉ်တွေကိုလိုင်းနိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်ကျမှာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.